Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2023ခုနှစ်ဇန်နဝါရီလ20ရက်တောက်ကြာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညစီစဉ်နေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါ
မင်္ဂလာညချမ်းပါရှင်ဘေးရန်အပေါင်းကင်းဝေးကြပါစေကျမခင်ပြူထွေးပါမြန်မာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုအတိမတ်ပြုမှာမဟုတ်ဘူးဆိုရာကိုဒီအမေရိကန်နိုင်ငံသားရေးဌာနရဲ့အတိုင်ပင်ခံ Derek Shuley က VOA မြန်မာပိုင်းကိုထပ်လောင်းတီးပြပြောပါရယ်နောက်မြန်မာအပါဝင်ကဘာတွန်းကဒုက္ခသည်တွေကိုအမေရိကန်ပြည်သူတွေဓာတ်ရိုက်တာဝန်ခံခေါ်ယူလို့ရမယ့်အစီအစဉ်တွေမနေ့ကစတင်ပါရယ်တရုတ်နိုင်ငံတဝမ်းပါတော့နှစ်တကူပွဲတော်တွေစတင်ကျင်းပနေကြပါပြီဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတောက်ကြညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းကောလင်းမြို့နယ်ကကြောက်ပြင်သာရွာကိုမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့ကြေးရွာဓမာယုံနဲ့နေရင်တချို့ထိခိုက်ပျက်စီးခဲ့ပါတယ်
လေရင်ကစည်းသေးပြအဲ့ရနှစ်ဖက်ဘုရမအူလုံးတို့တို့တစ်ခေါက်လာတော့လေဘုံအကြီးကြီးသလုံးခွဲသွားတယ်ဗျအဲ့ဒီမှာနောက်တစ်ခါလာတော့ဆက်လက်ကျစ်သွားတယ်ဗျလေမောကနေကျစ်သွားတာဗျလေးချက
်ကောလင်းအရှိချမ်းပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တို့အတီးပြုတ်ပြီးတော့ပြောကြားခဲ့တာပါရှင်ဒီသတင်းနဲ့အတူကတာမြို့အထက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ပါတယ်နောက်ပြီးတော့စစ်ကောင်စီကနေကျင်းပမဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးရခိုင်ပါတီ ANP ကြားမှာသဘောထားကွဲနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမုံတင်ဆက်ပေးပါမယ်ရှင
်အာနာသိမ့်မီမှာစစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးဆိုတာကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ် Derek Shuley က VOA မြန်မာပိုင်းကိုထပ်လောင်းတီးပြပြောဆိုပါတယ်
Our position hasn't changed. These elections have no chance of being free and fair. It's a transparent attempt.
ကျွန်တော်တို့ရဲ့အနေအထားပြောင်းလဲမရှိပါဘူး။ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမယ့်အနေအထားမရှိပါဘူး။စစ်ကောင်စီကသူတို့တရားဝင်ဖြစ်ရေးအတွက်ကြိုးစားနေတာ၊သူတို့ခင်းထားတဲ့လမ်းကြောင်းဟာအဆင်ပြေတယ်ဆိုတာကိုပြဖို့အတွက်လုပ်နေတာလို့ပဲမြင်ပါတယ်လို့နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Shuley က VOA မြန်မာဌာနနဲ့တည်တံ့တွေ့ဆုံမိမြန်တဲ့အချိန်မှာပြောဆိုသွားတာပါ။သမ္မတဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့ NDAA အမျိုးသားကာကွယ်ရေးအသုံးစရိတ်ဥပဒေပါ Burma Act အရမြန်မာဒီမိုကရေစီရေးအတွက်အမေရိကန်ဒေါ်လာ136တန်းကျော်အကူအညီတွေပေးဖို့အတည်ပြုထားပြီးစစ်လက်နက်မဟုတ်တဲ့အထောက်ပံ့လေးဤပညာအထောက်အကူတွေပေးနေတဲ့အကြောင်းလဲ Mr. Shuley ကပြောပါရယ်အခုလိုဆီယာနာရှင်စန့်ကျင်တော်လန်တဲ့အင်အားစုတွေကိုအမေရိကန်ပြည်ထောင်စုကကူညီတယ်လို့မြန်မာစစ်တပ်ရဲ့မဟာမိတ်ရုရှားနိုင်ငံကလည်းအလားတူမြန်မာစစ်တပ်ကိုအရင်ကထက်ပိုပြီးတော့ကူညီမယ်ဆိုရင်အမေရိကန်အနေနဲ့မြန်မာပြည်သူတွေပေါ်ကူညီနေတဲ့ကြိုးပမ်းမှုတွေကိုနှစ်ဆတိုးကူညီပေးသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဌာနအတိုင်ပင်ခံ Derek Shuley က VOA ကိုပြောဆိုခဲ့ပါတယ်ရှင်
မြန်မာပါဝင်ကမ္ဘာတဝက်နိုင်ငံရေးစီရေးပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးရတဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရအောင်တာမန်အမေရိကန်နိုင်ငံသားတွေကိုယ်တိုင်ကစပွန်ဆာလုပ်ပြီးတော့တာဝန်ယူခေါ်ဆောင်နိုင်တဲ့အစီအစဉ်တစ်ခုအမေရိကန်နိုင်ငံသားရေးဌာနကမနေ့တုန်းကကြေညာလိုက်ပါတယ်ပုံမှန်အားဖြင့်ဆိုရင်တော့ဒုက္ခသည်တွေကိုအစိုးရနဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေချိတ်ဆက်ပြီးတော့အခြေချနေထိုင်လို့ရအောင်စီစဉ်ပေးလေရှိပေမဲ့အခုအစီအစဉ်တစ်အရာဆိုရင်တာမန်အမေရိကန်နိုင်ငံသား9ယောက်နဲ့အထက်စုပေါင်းပြီးတော့ဒုက္ခသည်တွေကိုခေါ်ယူလို့ရမှာဖြစ်ပါတယ်အမေရိကန်အမိမြေလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဌာနအမေရိကန်ဒုက္ခသည်လက်ခံရေးအစီအစဉ်ကနေဒုက္ခသည်အဖြစ်လက်ခံမှုအတည်ပြုထားတဲ့ဘယ်နိုင်ငံကဒုက္ခသည်ကိုမဆိုအမေရိကန်နိုင်ငံသားတွေကဓာတ်ရိုက်စပွန်ဆာပေးပြီးတော့ခေါ်ယူနိုင်မှာဖြစ်ပါတယ်ခေါ်ယူတဲ့သူတွေအနေနဲ့ဒုက္ခသည်အူရှင်အတွက်အနည်းဆုံးအမေရိကန်ဒေါ်လာ2,295အကုန်ကျခံမယ်ဆိုတာကိုကနအူးပြရမှာဖြစ်ပြီးတော့ဒုက္ခသည်တွေလိုအပ်မဲ့အဝတ်အထည်အိမ်ောင်ပရိဘောကအိမ်ငါးစရံငွေစတာတွေကိုစီစဉ်ပေးရမှာဖြစ်ပါတယ်အိမ်နီးချင်းကနေဒါနိုင်ငံမှာအခုလိုအစီအစဉ်ကိုအောင်အောင်မြင်မြင်လုပ်နိုင်ခဲ့တာကိုနမူနာယူပြီးတော့အခုလိုလှုပ်ဆောင်တာလို့အမေရိကန်အရာရှိတွေကပြောပါတယ် Welcome Call လို့နာမည်ပေးထားတဲ့ဒီအစီအစဉ်ကဆယ်စုနှစ်လေးစုအတွင်းမှာအဆန်းသင့်ဆုံးဒုက္ခသည်ခေါ်ယူရေးအစီအစဉ်ပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကမနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်အဆင့်တရားဝင်လျှို့ဝှက်မှတ်တမ်းတချို့သူ့ရုံးခန်းနဲ့နေအိမ်မှာတွေ့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတခြားဟိုနေရာဒီနေရာတွေမှာရောက်နေတာမျိုးမဟုတ်တဲ့အကြောင်းနဲ့အခုကိစ္စအတွက်သူနောင်တရရရှာမရှိပါဘူးလို့ပြောဆိုပါတယ
် We found a handful of documents were filed in the wrong place
မတမ်းတွေတွေ့တွေ့ချင်းမှာပဲတရားရေးဌာနနဲ့အမျိုးသားမဟုတ်တိုက်ကိုချက်ချင်းလွှဲပြောင်းပေးခဲ့ပါတယ်ကျွန်တော်တို့ဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်နေပြီးဒီကိစ္စကိုအမြန်ဆုံးဖြေရှင်းနိုင်မယ်လို့မျှော်လင့်ပါတယ်ထူထူထူထူရှာတွေ့စရာလည်းဘာမှမရှိပါဘူးအခုကိစ္စအတွက်နောက်လာရစရာလည်းမရှိပါဘူးလို့သမ္မတကပြောသွားတာပါမတန်းတချို့နေရာမှာပြီးရောက်နေတာကိုတွေ့ရတာဖြစ်တဲ့ဆိုပြီးတော့လေကယ်လီဖိုးနီးယားပြည်နယ်မုံတိုင်းပေးတင်ဒေတာတွားရောက်ကြည့်ရှုတဲ့ခီးစဉ်အတွင်းမှာသတင်းတောက်တွေရဲ့အမေကိုသမ္မတကပြန်ဖြေသွားခဲ့ပါတယ်။မကြသေးခင်လပိုင်းတွေအတွင်းမှာလူဝဲမတန်းတချို့ကိုသမ္မတရဲ့ရှေ့နေတွေက၄ချိန်တိတိတွေ့ခဲ့တဲ့အကြောင်းအင်ဂျီရောကထုတ်ပြန်ပြောပါတယ်။ Washington Penn Biden Center မှာနိုဝင်ဘာလအတွင်းတွေ့ခဲ့ပြီးတော့ဒီဇင်ဘာလ20ရက်နေ့မှာတော့ Wilmington မှာရှိတဲ့သမ္မတအိမ်ကားကိုယ်တော်ထဲမှာချမှတ်တွေ့ခဲ့တာပါ။ဇန်နဝါရီလ17ရက်နဲ့12ရက်နေ့တွေကတော့သမ္မတရဲ့အိမ်စာကြည့်လိုက်တဲ့မှာမှတ်တမ်းတချို့ထပ်တွေ့ပါတယ်ဒီလိုလှုပ်ဝက်မှတ်တမ်းတွေတွေ့တဲ့ကိစ္စစုံစမ်းစစ်ဆေးဖို့ရှင်းနေချုပ်မာရစ်ဂါလန်ကအထူးစုံစမ်းစစ်ဆေးရမှုအဖြစ်နဲ့မေရီလန်းပြည်နယ်တရားသူကြီးဟောင်းရောဘတ်ဟာကိုပြီးခဲ့တဲ့သတင်းပတ်တုန်းကပဲတာဝန်ပေးရခဲ့ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာတော့အမေရိကန်ဆိုးရလေပတ်နိုင်မှုအသုံးစရိတ်ချင်းငွေဒေါ်လာ 38.4 ထရီလီယံကြာသပတေးနေ့ကပြည့်သွားပြီဖြစ်တဲ့အတွက်နောက်ထပ်အသုံးစရိတ်ချင်းငွေထပ်ပြီးတော့တိုးနိုင်မှုအင်ဖျူရောနဲ့ရီပါဘလစ်ကန်အမတ်တို့ကြားမှာအခြေတင်ဖြစ်နေပါတယ်ချင်းငွေတိုးရေးကိစ္စမှာသဘောထားတင်ပါတယ်ရီပါဘလစ်ကန်အမတ်တွေနဲ့ဆက်ဆက်ဆွေးနွေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဖျူရောကကြာသပတေးနေ့ကပဲပြောကြားခဲ့ပါတယ်လောလောဆယ်မှာတော့အမေရိကန်အစိုးရဒေဝါလီခံရတဲ့အဖြစ်မရောက်အောင်ဗန်နာရေးဌာနကအရေးပေါ်ဆောင်ရွက်နေပါတယ်အင်ဖျူရောနဲ့လွှတ်တော်ကြားပြည်လည်မှုမရလို့အစိုးရအသုံးစရိတ်ချင်းငွေပမာဏမတိုးနိုင်ခဲ့တော့ဘူးဆိုရင်အမေရိကန်အစိုးရပေးသင့်ပေးထိုက်တဲ့ငွေကြေးတွေမပေးနိုင်တော့တဲ့အခြေအနေရောက်သွားမှာကိုတခြားသဘောထားပြော့ပြောင်းတဲ့ Republican အမတ်တွေကလည်းသတိပေးနေပါဗျ။ယင်းဤမြုံနံသူတွေနဲ့စီးပွားရေးအတိုင်းဝိုင်းကြားမှာလည်းစိုးရိမ်စိတ်နဲ့ပြောဆိုဝေဖန်နေကြပါဗျ။လွှတ်တော်နဲ့အစိုးရကြားညှိနှိုင်းမရတဲ့အခြေအနေဟာလနဲ့ချီကျသွားနိုင်ပြီးတော့ဂျွန်လအထိနောက်ဆုံးမှမှပြေလည်မှုမရဘူးဆိုရင်အမေရိကန်အစိုးရအကြွေးပြန်မဆက်နိုင်တဲ့အခြေအနေကိုဆက်ရောက်သွားမှာဖြစ်ပါတယ်။ချင်းငွေပမာဏကန့်သက်ချက်ကိုတိုးကျင်နေဆိုရင်အစိုးရအသုံးစရိတ်ကိုရှော့ချပေးရမယ်လို့ Republican ဒီဘက်ကတောင်းဆိုထားပါတယ်ရှင
်ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်
ဗျူအမေရိကန်တန်ရဲ့တောက်ကြနေညချမ်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။တရုတ်နိုင်ငံမှာနှစ်သိက္ခူပွဲတော်ဒီသတင်းပတ်ကုံစတင်တော့မှာမို့နိုင်ငံတော်ကဒီပွဲတော်အတွက်ပြင်ဆင်မှုတွေနဲ့ပွဲတော်ရဲ့အရေးငွေတွေကတော့နေရာတိုင်းမှာတွေ့နေရပါပြီ။ရုံနှစ်ကိုကြိုတဲ့နှစ်မို့မီးရောင်စုံအလှဆင်ထားတဲ့လေထိုးရုံရုပ်ကြီးတွေကတော့မြို့ကြီးတွေအနေအထားတော်များများမှာတွေ့နိုင်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းကန်ဆူးပြည်နယ်ယူကျုံမြို့မှာတော့နှစ်သိက္ခူရိုးရာမပြတ်မီးထွန်းပွဲတော်ကျင်းပနေပါတယ်။ခင်မီနီးပညာတွေသုံးပြီးတရိษံရုပ်ကြီးတွေနဲ့ပန်းပေါင်းစုံပွင့်တဲ့ဥယျာဉ်ကြီးပုံစံရောင်စုံမီးတွေနဲ့အလှဆင်ထားတဲ့ဒီနေရာကိုလူတွေအများပြားလာရောက်ကြည့်ရှုလည်ပတ်နေကြပါတယ်။အလဲပိုင်းဟူပေပြည်နယ်ဝူဟန်မြို့မှာလည်းမူလန် Everbright City မီးရောင်စုံထွန်းပွဲစတင်နေပါပြီ။နှွေဦးကျိုးစုပွဲတော်လို့လည်းခေါ်ကြတဲ့တရုတ်နှစ်သိက္ခူပွဲတော်မတိုင်ခင်ကတည်းကတရုတ်မြို့ကြီးတွေမှာမီးထွန်းပွဲတော်တွေကိုစတင်နေတာပါ။ချုံချင်းခရိုင်လျံပင်မြို့ကမီးထွန်းပွဲမှာတော့နှစ်သိက္ခူကြိုဆိုတဲ့အနေနဲ့မီးရှူမီးပန်းတွေလည်းပစ်ပေါက်ဆင်နွှဲခဲ့ကြပါတယ်။နှစ်သိက္ခူပွဲတော်ဟာတရုတ်နိုင်ငံမှာအကြီးကျယ်အခမ်းအနားဆုံးကျင်းပတဲ့ပွဲတော်တစ်ခုပါ။မိသားစုတွေပြန်လည်စုံစည်းကြတာကြောင့်လည်းပြီးခဲ့တဲ့ရက်ပိုင်းတွေကတည်းကနိုင်ငံတော်မှာလူတွေတန်းနဲ့ချီခီးသွားလာနေကြတာပါ။ဒီလိုနှစ်သိက္ခူပွဲတော်ချိန်ဟာတရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုတွေလည်းတိတိတသာတိုးလာနေတဲ့အချိန်ဖြစ်တာမို့ကူးစက်သေဆုံးမှုတွေပိုပြီးတော့ဆိုးဝါးလာမှာကိုလည်းစိုးရိမ်နေကြပါတယ်ရှင်။
တောင်ကိုရီးယားမှာတော့ COVID-19 ထိန်းချုပ်ရေးအဆောက်အဦတွင်မှာနှာခေါင်းစီးတက်ရမယ်ဆိုတဲ့စီကံကိုဖြေလျော့ပေးလိုက်ပါတယ်။ဇန်နဝါရီလ30ရက်နေ့ကနေစပြီးတော့ဆေးရုံ၊ဆေးဆိုင်တွေနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကလွဲရင်အဆောက်အဦတွေအတွင်မှာနှာခေါင်းစီးတက်ဖို့မလိုတော့ဘူးလို့ကျန်းမာရေးအာဏာပိုင်တွေကတောက်ကြားနေမှာပြောဆိုလိုက်ပါတယ်။ကိုဗစ်ကူးစက်မှုတွေကျဆင်းလာပြီးတော့ထိန်းချုပ်နိုင်တဲ့အခြေအနေတစ်ခုကိုရောက်လာတာကြောင့်အခုလိုမျိုးကန့်သတ်ချက်တွေကိုဖြေလျော့ပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။လက်ရှိအခြေအနေအရကူးစက်မှုနှုံတိုးလာမယ်ဆိုတာကိုမျှော်လင့်မထားကြောင်းလဲကိုရီးယားယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနအကြီးအကဲကပြောပါတယ်။စီးကန်းတွေကိုရုပ်ပေးနေပေမဲ့ကူးစက်မှုမြင့်တက်နေတဲ့တရုတ်နိုင်ငံကခီးသွွားတွေအတွက်ကိုတော့ကန့်သတ်ချက်အစ်စ်တွေချမှတ်ထားပါတယ်။ဂျပန်နိုင်ငံမှာလည်းကိုဗစ်ထိန်းချုပ်ရေးစီးမြင့်တွေကိုဖြေလျော့ပေးဖို့ပြင်ဆင်နေပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောပါတယ်။ဂျပန်မှာကိုဗစ်ကူးစက်မှုတွေကတော့ဆက်ရှိနေပါတယ်။အသက်အရွယ်ကြီးတဲ့သူတွေကြားမှာကိုဗစ်ကြောင့်သေဆုံးမှုစံချိန်တင်ရှိနေတဲ့ကြားကအခုလိုမျိုးစီးကန်းတွေဖြေလျော့ပေးမယ်ဆိုပြီးတော့ကြေညာခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့ကဂျပန်မှာကိုဗစ်ကူးစက်မှုအစ်စ် 96,000 ကျော်နဲ့သေဆုံးသူက452ဦးရှိပါတယ်ရှင်
Google နှင့်ပညာကုမ္ပဏီကြီးရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Alphabet ကနိုင်ငံတော်မှာရှိတဲ့လုပ်သားအင်အား 12,000 လျှော့ချသွားမယ်လို့ဒီကနေ့ကြေညာပါဗျ။တခြားဖြစ်ကုမ္ပဏီဝန်ထမ်းဥယျာဉ်ရဲ့600ခန့်လုံးကိုလျှော့ချသွားမှာပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းလုပ်ငန်းတွေအကြီးအကျယ်အောင်မြင်ခဲ့တာကြောင့်လူသစ်တွေခံခဲ့ရပေမဲ့လို့ဒီကနေ့အခြေအနေကတော့ပြောင်းသွားပြီဖြစ်တဲ့အကြောင်းနဲ့ကုမ္ပဏီရဲ့ဆုံးဖြတ်ချက်အတွက်သူအပြည့်အဝတာဝန်ခံသွားမှာဖြစ်တယ်ဆိုတာကိုကုမ္ပဏီအမှုဆောင်အရာရှိစူဒာပါချိုင်းကဒီကနေ့ဝန်ထမ်းတွေကိုစာရေးသားပေးဖို့ပြောဆိုခဲ့ပါဗျ။အလုလျှော့တဲ့အထက်မှာပါဝင်တဲ့ဝန်ထမ်းတွေကိုကြိုတင်အသိပေးပြီးဖြစ်တဲ့အကြောင်းနဲ့နိုင်ငံရဲ့ချားမှာရှိတဲ့ဝန်ထမ်းတွေလျှော့ချမဲ့ကိစ္စကိုတော့သက်ဆိုင်ရာနိုင်ငံတွေကစီမင်းဥပဒေတွေမတူတာကြောင့်မလို့အချိန်ယူလုပ်သွားမယ်လို့လည်းပြောပါရယ်။အမေရိကန်နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Microsoft, Facebook, Instagram, Twitter နဲ့ဒီ online အယောင်ကုမ္ပဏီ Amazon တို့ကထောင်ထဲချီတဲ့ဝန်ထမ်းတွေကိုလျှော့ချနေတဲ့အချိန်မှာပဲအခုနောက်ဆုံးဒီ Google ရဲ့မိခင်ကုမ္ပဏီ Alphabet ကလည်းဝန်ထမ်းတွေကိုလျှော့ချမယ်ဆိုပြီးတော့ကြေညာလိုက်ကြပါရှင်။
ယူကရိန်းနိုင်ငံကိုကူညီမဲ့စစ်လက်နက်ပစ္စည်းတွေကိုဂျာမနီနိုင်ငံအနေနဲ့အမြန်ဆုံးပို့ပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးကဒီကနေ့အလှူရှင်နိုင်ငံတွေစုဝေးတဲ့အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။ Ramstein American လေတပ်အခြေစိုက်စခန်းမှာကျင်းပတဲ့ဒီအစည်းအဝေးကိုပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာယူကရိန်းသမ္မတကအခုလိုတောင်းဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွက်အကောင်းဆုံးကူညီပေးနိုင်မဲ့နည်းလမ်းတွေဆွေးနွေးတိုင်ပင်ဖို့မဟာမိတ်နိုင်ငံတွေစုဝေးခဲ့ကြတာဖြစ်ပါတယ်။မဟာမိတ်တွေအနေနဲ့ကူညီမဲ့တင့်ကားအရေးအတွက်ကိုအငင်းပွားနေမဲ့အစားမကောင်းဆိုးဝါးရန်သူကိုတားဆီးနိုင်မှုအတွက်တင့်ကားတွေအများဆုံးပို့ပေးဖို့လိုအပ်တယ်လို့သမ္မတဇလန်စကီးကပြောပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကလည်းဒါဟာယူကရိန်းအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချရမယ့်အချိန်ဖြစ်တာမို့လို့တပ်နိုင်တဲ့အရေးမြစ်တွေအားလုံးထောက်ပံ့ပေးသွားဖို့လိုအပ်တယ်လို့ပြောပါရယ်မဟာမိတ်နိုင်ငံတွေဘာလုပ်မလဲဆိုတာကိုယူကရိန်းပြည်သူတွေကစောင့်ကြည့်နေတယ်လို့ရုရှားဘက်ကလည်းစောင့်ကြည့်နေတာဖြစ်ပါတယ်တမိုင်းကလည်းမှတ်တမ်းတင်နေပါတယ်လို့ဝန်ကြီးလွိုင်းအော့စတင်ကပြောပါရယ်မြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်ဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း90ကကိုယ်စားလှယ်တွေဒီကနေ့အစည်းအဝေးကိုတက်ရောက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်ရှင်ဇန်နဝါရီလ20ရက်နေ့တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American အသံရဲ့တောက်ကြညထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အနောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့သခိုင်းတိုင်းကောလင်းမြို့နယ်ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းကောလင်းမြို့နယ်တွေကကြောက်ပြင်သာရွာကိုမြမစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ကျေးရွာဓမာယုံနဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲကောလင်းအရှိချမ်းကကျေးရွာတွေကိုမြမစစ်ကောင်စီတပ်ကနေမြေရှင်းလင်းရေးစစ်ကြောင်းတွေဝင်လာတဲ့အတွက်ကျေးရွာ900လောက်ကဒေသခံပြည်သူတွေဟာတောတောင်တွေထဲမှာတိမ်းရှောင်ဖျက်ပြေးနေရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံဦးကတင်ပြပေးပါမယ်ရှင်
။ကောလင်းမြို့နယ်အရှိချမ်းကြောက်ပြင်သာရွာမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေမိုင်းတင်နှံဆင်ပွဲလုပ်နေကြခြင်းနဲ့အစည်းအဝေးလုပ်ပြီးချိန်ညနေပိုင်းမှာပဲမြမစစ်ကောင်စီကအဲ့ဒီညာတွေကိုလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တာပါ။စစ်ကောင်စီလေကြောင်းတိုက်ခိုက်တာခံခဲ့ရတယ်ဆိုတော့ကောလင်းရှိချန်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကိုဘဘွေးက view ကိုတီးပြပြောပါတယ
်ကျွန်တော်တို့မနေ့ကမိုင်းတည်တန်းဆင်းနေတဲ့အချိန်ပိုင်းမှာဒီအခုကျွန်တော်တို့အဲ့ဒီညမှာပေါ့လေနော်အဲဥစ္စာဟိုစီးပွားရေးတစ်ခုရှိတယ်ကြာအဲ့ဒီအကြောင်းကိုသိတော့တာကြာကျွန်တော်တို့မိုင်းတည်တန်းနဲ့အရှိပြတာတည်းကကဲ့ရက်ကလေးပါပဲဒီလေရင်ကတစည်းသေးကြာလေရင်ကတစည်းသေးနဲ့အဲ့ဒီကနှစ်ပတ်နှစ်ဆက်လက်သွားတယ်ဘယ်တော့မှအမှုဆုံးကျွန်တော်တို့အဲ့ဒီမှာဟိုဟာတခေါက်လာတော့လေကဘောတော့ဆက်ဆံမှုတက်ခဲ့တော့ကျွန်တော်တို့အဲ့မှာဘုံအကြီးကြီးတစ်လုံးခွဲသွားတယ်ဗျအဲ့ဒီမှာနောက်တစ်လာတော့ဆက်လက်ကျသွားတယ်ဗျလေမောကလည်းကျသွားတာဗျလေးချက
်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေတယ်ဆိုတာကိုသတင်းရပြီးတော့စစ်ကောင်စီကအခုလိုမျိုးဘုံကျဲတက်ခိုက်တာလို့ယူဆပေမဲ့လူထိခိုက်သေဆုံးမှုမရှိဘူးလို့ကိုမဘွေးကပြောပါတယ်ပကဖတ်တပ်ဖွဲ့ဝင်တွေအစည်းအဝေးပြီးလို့ပြန်ထွက်သွားချိန်ကြာမှဘုံကျဲတက်ခိုက်ခါတာဖြစ်တယ်လို့သူကပြောပါတယ
်သူတို့သတင်းမှလည်းရှိမှာပေါ့ဘလို့လဲဆိုတော့ကျွန်တော်တို့ကအရှိမလဲအစည်းအဝေးရှိတယ်ကြာကျွန်တော်တို့ရဲ့အရှိပဲမှာလေအဲ့ပြီးတော့ကျွန်တော်တို့ကသူတွေအနောက်ဘက်မှာကြာကျွန်တော်တို့မိုင်းတင်လန်းကြအဲ့ဥစ္စာနဲ့တိတ်ပြီးတော့မှမကွာဘူးကြာအဲ့ဥစ္စာဘူးအဲ့ညာအခုဓမ္မယုံဖြစ်သွားဆိုတာကစီတမှုဖြစ်ပါလေစီတမှုကတော့ဟိုလူသက်မယ်တိတ်တယောက်ဆိုတော့အဲ့ဒီမှာအစည်းအဝေးလုပ်နေတဲ့အချိန်ပိုင်းကျော်15မိနစ်လောက်လေးပဲတင်ရလို့ကြာဒီလူကတော့မကြည့်ဘူးအဲ့ဒီဟာဒီနေ့တောင်းနေတဲ့စင်ကိုရှိ
မင်းညနေပိုင်းကမြန်မာစစ်တပ်ကအခုလိုဘုံကျဲတက်ခိုက်ခဲ့တာကြောင့်ရောဒီကနေ့မနေ့ပိုင်း7နိုင်ဝင်းကျင်လောက်မှာအင်ပင်သာကြေးရွာကိုစစ်ကောင်စီစစ်ကြောင်းတွေဝင်လာတာကြောင့်မှာအနီးနားမှာရှိတဲ့ကြေးရွာ900လောက်ကဒေသခံတွေတော်ရဲကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ်
င်မတို့ဒါအမင်သာအုပ်စုအမင်သာရွာထဲမှာရတော့ကိုကြောက်တယ်နည်းရတယ်ဒါတွေကိုကျွန်မတို့ကပြင်းပြန်ပုံနေတယ်မနေ့ဆယ်နာရီလောက်မှာလာဟုတ်တယ်အချိန်မှာကျွန်မတို့ကတော့ရွာထဲကမှဟိုဟာစကြောနောက်ကဆင်းရတော့ကြာချင်းကိုနိုင်ဆယ်နာရီလောက်ဆက်ဆက်ချက်ခဏခဏအပတိုင်းချင်း
မြန်မာစစ်တပ်ရဲ့မိရှုဖြက်စီးမှုတွေဒေသခံတွေရဲ့ဆန္ဒရေးခါတွေကိုလူယူတာတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေအတွက်နေရေးစားရေးအခက်အခဲတွေအများကြီးကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့နေမီရှင်းလင်းထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွက်မှာဥယျာဉ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်ကတင်းထက်တနေပို့ပြီးတော့တိုးလာနေပါတယ်နေမီရှင်းလင်းစစ်စင်ရေးတွေအတွင်းမြန်မာစစ်ကောင်စီကလေကြောင်းပစ်ကူတုံးတာလေကြောင်းချီတက်အသုံးပြုတာတွေကြောင့်အရသာထိခိုက်မှုတွေလည်းများလာတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ
စကိုင်းတိုင်းကောလင်းမြို့နယ်ကကြောက်ပြင်သာရွာကိုမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အကြောင်းသတင်းကိုသားညုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့စစ်ကောင်စီတပ်ရဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးရခိုင်ပါတီ AMP အကြမ်းမှာအငင်းပွားနေတဲ့သတင်းကိုတင်ပြပေးကြပါတယ်။အခုတော့ဒီကတာမြို့နယ်အထက်ပိုင်းမှာစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းအထက်ပိုင်းကတာမြို့နယ်မိုးတားလေးကျေးရွာအနီးမှာဒီကနေ့မှလည်းတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးတော့လေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ် PDF တပ်ဖွဲ့နဲ့နှီးဆက်သူတဦးကတော့တိုက်ပွဲပြီးတဲ့အချိန် PDF တွေတက်ဆုတ်တဲ့အချိန်မှာလေကြောင်းကနေတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်ဒီသတင်းပေးပို့ချက်ကိုတော့မတ်စုမြတ်မုံကတင်ပြပေးထားပါတယ်ရှင
်စကိုင်းတိုင်းကကတာမြို့နယ်အထက်ပိုင်းမိုတာလေးချေရွာနီးမှာစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်တွေကြားလေးရမြောက်နေ့အဖြစ်နဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်ကချင်ပြည်နယ်နဲ့ထိစပ်နေတဲ့တိုက်ပွဲဖြစ်ရာဒေသအနီးအတွင်းမှာစစ်ကောင်စီတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လက်လုပ်နေတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ်
။မနေ့8:15လောက်ထက်စကြဲတော့ပထမတိုက်လေရင်းနဲ့နောက်တော့ Husky Machine 3စင်းနဲ့လူအင်အားလည်းဖြည့်တယ်ခင်ဗျ။အင်အားချတာရောအဲ့ဒီဖြစ်တဲ့ကောရှုပ်ချက်ကိုခတ်နေမှာခုမှမော်ဘက်ကတစင်းပြန်လာတိုက်လေ။ခုတော့ငါတို့ကကျဲလက်စကြဲလို့
PDF တပ်ဖွဲ့တွေနဲ့နှိစက်သူတယောက်ကလည်းဒီနေ့လေရင်နဲ့ပြစ်ခတ်တိုက်ခိုက်တဲ့အခြေအနေကိုအခုလိုပြောပြပါတယ်။
အင်ဂျယ်ဖိုက်တာဒီအစိုးရရဲ့ဝက်ရှင်တွေကနစီလောက်တခါလာရပြီးမှအဟယ်လီကော်ပတာနစီနိုင်ကျော်လောက်ကျွန်တော်တို့အေးမော်တော်လေးဝင်ကျင်ပတ်ကြံတယ်တပီးရပစ္စည်းချလူချတပီးရဝေးလိုက်ကျင်တယ်အခုနောက်ဆုံး၄နာရီကကျွန်တော် PDF ကျန်ဆုပ်ကိုလိုက်ကျင်နေတာ
နှစ်ဖက်တပ်တွေကြားမှာမနေ့ပိုင်းကတိုက်ပွဲဖြစ်ပြီးတော့မနေ့17နာရီကျော်လောက်မှာတော့ပြီးသွားတယ်လို့ပြောပါတယ်နှစ်ဖက်ထိခိုက်ကြဆုံးတဲ့အခြေအနေကိုသူကအခုလိုဆက်ပြောပါတယ
်မနေ့အစိုးရဒီပိုင်းနေရာဖြစ်နေတယ်ချစ်တော်လုံးမှာ7ဒီတော့ဆယ်နှစ်လောက်မှပြီးတယ်သူတို့လည်းလည်းချတာဝင်လာ20နဲ့ဖမ်းပြီးတော့15ရောက်ကျွန်တော်80နှစ်ရောက်ပြီးသုံးစင်းပြီးကြအချိန်မှာရဟရင်ရောက်လာပြီးပြစ်ပေါ်တော့အဲ့မှာဟိုတယောက်ကြောက်တယောက်ကြည့်ရပြီးတော့ပေါ့ဒီကနေ့ကတော့ပိုက်ပွဲရေးလို့သာဒီပြူတာပြီးသွားပြီးတယ်မနေ့ဆယ်နှစ်လောက
်ကချင်ပြည်နယ်အခြေဆိုင်သတင်းမီဒီယာတချို့မှာတော့လေးရကြာဖြစ်ပွားတဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကဗျူဟာမှုတဦးချဆုံးကြောင်းဖော်ပြထားပါတယ်တိုက်ပွဲရင်းထိခိုက်ဒေဆုံးတဲ့အခြေအနေကိုတော့ VOA ကတီးခြားအတည်ပြုလို့မရပါဘူးဒီကနေ့တိုက်ပွဲတွေအတွင်းမော်တော်လေးကျေးရွာနဲ့တိုက်ကုန်းရွာကနေအချို့မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံအချို့ထိခိုက်ဒေဆုံးကြောင်းဒေသခံတွေကပြောပေမဲ့ဒီသတင်းကိုလည်းတီးခြားအတည်ပြုလို့မရပါဘူးလက်ရှိကသာမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုတိုက်ပွဲမှာပါဝင်နေတဲ့မျိုးလှ PDF အဖွဲ့ကမနေ့ကအထိအခြေအနေကိုသူတို့လူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပေမဲ့ဒီကနေ့အခြေအနေကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
။ဒါကတော့စကိုင်းတိုင်းအထက်ပိုင်းကသာမြို့နယ်မိုတာလေးကျေးရွာမှာစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပြီးတော့စစ်ကောင်စီကလေကြောင်းကနေပါထိုးစစ်ဆင်နေတဲ့အကြောင်းမတ်စုမြတ်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီကနေဥဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးရခိုင်ပါတီ AMP အကြမ်းမှာသဘောထားကွဲနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ AMP အတွင်းမှာတော့စစ်ကောင်စီကနေကျင်းပပြုလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲအငင်းပွားမှုတွေရှိနေပါတယ်။ AMP ပါတီရွေးကောက်ပွဲဝင်မယ်လို့မူဝါဒရေးရာဥဆောင်အဖွဲ့ဝင်တဦးကသတင်းဌာနတွေကိုပြောလိုက်ပေမဲ့ဒါကတအူးတီးသောသဘောထားဖြစ်ပါတယ်လို့တခြားပါတီခေါင်းဆောင်တွေကတုံ့ပြန်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင်
။စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီတွေကြားသဘောထားမျိုးမျိုးရှိနေချိန်မှာပဲအဓိကရခိုင်အင်အားကြီးပါတီဖြစ်တဲ့ ANP အတွင်းရွေးကောက်ပွဲနဲ့ပတ်သက်လို့အငင်းပွားမှုတွေကိုကြားလာရပါတယ်။ဒီနေ့တည်းစစ်ကောင်စီကကျင်းပမှုကြိုးစားနေတဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်အင်အားကြီးပါတီတခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP အနေနဲ့ဝင်ရောက်ရှင်ပြိုင်မယ်လို့ပါတီရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်ဥပရှိန်က VOA ကိုပြောပါတယ
် ANP နဲ့ရွေးကောက်ပွဲဝင်ဆိုတာမူလေဒါရွေးကောက်ပွဲဟိုပါတီထောင်ရတာပဲ ဒီကပွဲဝင်ဖို့အတွက်ပါတီကတစ်ခုလုံးကဘိုးကောမတီကအစည်းအဝေးလုပ်လို့ရှိကအစည်းအဝေးလုပ်အဲ့လိုအဆုံးဖြတ်ချက်ကြီးချပြီးတော့ကြီးညာချက်ကြီးချပြီးတော့ထုတ်ပြန်နေတာမဟုတ်ဘူးပါတီဆိုရမူအဖြစ်ရွေးကောက်ပွဲဝင်ရမှာပဲဒီကပွဲဝင်မယ်ဒါပဲရွေးကောက်ပွဲမှာလည်းကျွန်တော်တို့ဒီရွေးကောက်ပွဲဝင်ကြမှာပေါ့ဘယ်နှစ်ဘယ်လူဝင်နဲ့ဘယ်လူဝင်မလဲဆိုရရေးအဲ့လိုဒီဘူးရစကားပါအဲ့ဒါရွေးကောက်ပွဲကကျွန်တော်ကရွေးကောက်ပွဲမဝင်ပါဘူးပါတီဝင်မယ့်ပါတီဝင်မယ့်ဆိုရွေးကောက်ပွဲတကယ်ဝင်မယ့်လူတွေပေါ်လာကြမှာပေါ့
ANB ပါတီဥက္ကဋ္ဌဦးသာထွန်းလာကတော့ ANB အနေနဲ့စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဝင်မဝင်ဆိုတာအခုအချိန်ထိဆုံးဖြတ်ချက်မချသေးဘူးလို့ VOA ကိုတုံ့ပြန်ပါတယ်
ကျွန်တော်တို့ပါတီမှာကပါတီမွန်ရိုင်းရအစည်းအဝေးရောပါတီဘူအလုံးမှုဆောင်ကော်မတီအစည်းအဝေးရောပါတီဘူကော်မတီအစည်းအဝေးရောပြီးတော့ပြီးရွေးကောက်ပွဲတက်တယ်လို့အစုံတရားဆုံးဖြတ်ချက်ချထားတာမရှိသေးပါဘူး။အဲဒါကြောင့်ဥပရှင်ပြောဆိုတယ်ဆိုတာကလည်းဥပရှင်ရဲ့မှာသူပုဂ္ဂလိကအမည်ကိုပြောဆိုတာဖြစ်တယ်လို့ပြောလို့ရပါမယ်။အဲဒါဥပရှင်ပြောဆိုတာကပါတီကိုကိုဇော့ပြီးပြောဆိုတာမဟုတ်ဘူးဆိုတာတော့ပြောလို့
ရခိုင်မျိုးသားပါတီ ANB ခေါင်းဆောင်တို့ကစစ်ကောင်စီခေါ်တဲ့စီဝေးတက်ရောက်လေးရှိသလိုစစ်ကောင်စီနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိသူတွေဖြစ်ပါတယ်ပါတီရဲ့ထိပ်ဘဲခေါင်းဆောင်သူဖြစ်တဲ့ဒေါ်အေးနုဆေးရံလည်းစစ်ကောင်စီအဖွဲ့ဝင်ဖြစ်ပူပေါင်းလှုပ်ဆောင်နေတာပါဒီပေါ်မှာလည်းပါတီရင်းကွဲလွဲတဲ့သဘောထားတွေရှိနေပါတယ်လက်ရှိရခိုင်မျိုးသားပါတီအတွင်းမှာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေတာကြောင့်ပါတီအနေနဲ့ဆုံးဖြတ်ချက်တစ်စုံတရာထုတ်ပြန်ပေးတယ်လို့ ANB ခေါင်းဆောင်ဟောင်းရခိုင်ရေးလေးလာ32ဥပိတန်းကသူ့အမည်ကိုပြောပါတယ
်ဒီနေ့ကပေါ့နော်စတိုင်းမမထုတ်ခွင့်နဲ့အဲ့လိုဟိုတရားတစ်ပေါက်ပြောနေရကြတာကတော့တိတ်တဘာဝမကြပါဘူးဒီရောပထမတစ်ခေါက်ကတော့ဒါရွေးကောက်ပွဲကော်မရှင်နဲ့တွားကြည့်ရတဲ့အချိန်မှာ ANB ပါတယ်အဲဒါကြောင့်သူတို့ဒီချိန်မှာရွေးကောက်ပွဲဝင်မယ်မဝင်မှုစာကိုပြောပြတဲ့အချိန်တော့ရောက်နေပြီလို့ထင်တယ်အဲဒါမှလည်းပဲအဲဒီလိုမှပြင်ဆင်မှုလုပ်ငန်းတွေလုပ်ရမှာပေါ့ပြောသူတို့မိစဉ်ကြီးကားပြီးတော့ပြိုင်မယ်မပြိုင်မယ်ဆိုတာဝင်ဆုံးဖြတ်မဲ့သဘောရှိအဲဒါကြောင့်ဒီလိုအငင်းပွားမှုတွေဖြစ်နေတာလို့ကျွန်တော်ထင်တယ
်ရခိုင်ပြည်သူတွေကပါတီနိုင်ငံရေးကိုစိတ်ဝင်စားမှုအားနည်းပြီးလက်နက်ကင်ဒေါ်လာရေးကသာဒေသခံပြည်သူတွေရဲ့ကြိုးစည်းပွားကိုယူဆောင်ပေးနိုင်မယ်လို့ရခိုင်ဒေသခံတွေကပြောနေကြပါတယ်။အေးရခိုင်လက်နက်ကင်အဖွဲ့ပေါ်ပေါ်လာပြီးတဲ့နောက်ပိုင်းရခိုင်လူထုအကြအေးကိုထောက်ခံမှုပုံများလာပါတယ်။လက်တလုံးမှာတော့အေးနဲ့မြန်မာစစ်ကောင်စီအကြမှာနှုတ်အားဖြင့်ပြည့်ကက်ရစဲရေးယူထားကြပါတယ်။ရခိုင်လက်နက်ကင်အေးအဖွဲ့အနေနဲ့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးသစုံတရားပြောဆိုတာမရှိသေးပေမဲ့ခေတ်ဆက်ဆက်ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေဟာရခိုင်ဒေသအတွက်အကျိုးတစုံတရာမရှိဘူးလို့ပြောဆိုနေကြကြောင်းပါခင်ဗျာ
စစ်ကောင်စီကနေဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးရခိုင်ပါတီ ANB အတွင်းမှာသဘောထားကွဲနေတဲ့အခြေအနေကိုဦးသိန်းထိုက်ဦးကတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာစီတင်ရင်သင်မော့ပေါက်ကွဲလို့အသက်ဆုံးခဲ့ရတဲ့မြန်မာတွေအာမခံရော်ကြီးလက်ခံရရှိတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ထိုင်းနိုင်ငံစမုစံခေါခရိုင်မဲခေါင်မြစ်ခွဲမှာပြုပြင်ထိန်းသိမ်းမှုရန်နာထားတဲ့ရေနံတင်တင်မော Smooth C22 ပောက်ကွဲမှုမှာတော့မြမအလုံသမား9ဦးအပါအဝင်တေဆုံးခဲ့တဲ့သူတွေနဲ့ထိခိုက်ဒဏ်ရာရတဲ့လူတွေကိုထိုင်းအလုံသမားဝင်ကြီးဌာနကတဦးကိုဘတ်ငွေ8သိန်းကျော်စီရောကြေးပေးခဲ့ပါတယ်။ကိုလက်အင်ကဆုံးရှုံးခဲ့ရသူတွေကိုလည်းတာဝန်ယူပြီးတော့ကုသပေးမဲ့အစီအစဉ်နဲ့ဒီထိုင်းအလုံသမားဝင်ကြီးဌာနကစီစဉ်ပေးနေပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံစမူးစွန်ခါခရိုင်မဲခေါင်မြစ်ခွဲမှာပြုပြင်ထိန်းသိမ်းဖို့ရန်နာထားတဲ့စီတင်ရင်တင်းမော့ဟာဇန်နဝါရီလ18ရက်နေ့ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုကြောင့်မြန်မာ9ဦးပါဝင်လူ10ဦးသေဆုံးခဲ့တာနဲ့ပတ်သက်လို့ထိုင်းလူ့သမားဝန်ကြီးဌာနကအသက်အာမခံကြီးလုံသက်ပင်စင်ကြီးနာရေးလုပ်ဖို့စရိတ်တွေစုစုပေါင်းထိုင်းဘတ်ငွေ8သိန်းကျော်စီကိုမိသားစုဝင်တွေထံကိုပေးခဲ့တယ်ဆိုပြီးအလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
ဒီစပေါ်ဆိုခရာခရိုင်စီတင်တဲ့သင်္ဘောပေါက်ကွဲမှုကဇန်နဝါရီလ18ရက်နေ့မှာဖြစ်ခဲ့တယ်။အဲဒီမှာမြန်မာ9ယောက်ထိုင်း1ယောက်တိတ်ဆုံးတယ်။အဲ့ဒီတိတ်ဆုံးသွားတဲ့မြန်မာတွေအတွက်ထိုင်းလူ့သမားဝန်ကြီးဌာနဒုတိယဝန်ကြီးကိုယ်တိုင်အဓိကကြီးကြပ်ပြီးတော့အဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့အသက်ဖိုးရိုးကြီးတွေသက်ကြီးပင်စင်ကြီးတွေဟောပေါ့နိုင်ရည်ပြုလို့ရန်အတွက်လိုအပ်တဲ့ထောက်ပံ့ကြီးတွေထိုင်းလူ့သမားဝန်ကြီးဌာနဒုတိယဝန်ကြီးကိုယ်တိုင်ပေးခဲ့တယ်။အဲ့မှာထိုင်းဥပဒေတိုင်းအရင်ဆုံးပေးတာကတော့နာရေးပြုလို့ရန်အတွက်ပတ်5000ဒီလေပြီးတော့ပြေဆုံးသူခွန်လူအတွက်အသက်ဖိုးရော်ကြီးပတ်9,950နဲ့မှတ်တပ်ပေးတယ်နောက်တစ်ခုကတော့တက်ကြီးတင်စင်ကြီးပေါ့ဒါကတော့လှုပ်တက်လိုက်သူတို့ရဲ့လှုပ်တက်တက်တန်းတွေပြန်လဲတက်ဆက်ပြီးရတယ်လောလောဆယ်ရတာကတော့အဲ့ဒီနာရေးပြုလို့5000နဲ့ အသက်ဖူးကျော်ကြီး9,952ပတ်အဲ့ဒါရတာပေါ့နော
်ဒီထဲမှာဒဏ်ရာရသူတွေကိုလည်းယောဂပျောက်ကင်းတဲ့အထိကုသမှုတွေပေးမှဖြစ်တယ်လို့လည်းဆိုပါတယ
်အဲတစ်ဖက်ထဲမှာပဲအခြားသောဒဏ်ရာရတဲ့သူတွေအတွက်ယောဂပျောက်ကင်းတဲ့အထိသူတို့ဈေးဝါကုသခွင့်ရမယ်အဲ့ဒီဈေးဝါကုသမှုအတွက်ကုန်ကျစရိတ်တွေကိုလည်းထိုင်းလူဘဝဝင်ဌာနလူမှုဘူလိုရေးဌာနကနေပြန်ပေးမှဖြစ်တယ်အပြေဝါနီပါရရှိတဲ့အတွက်ထိုင်းလူမဝင်းကြီးဌာနရဲ့အလုပ်သမားတွေပေါ်မှာစီမံကိန့်တွေပေါ်မှာလည်းကြီးကြီးလေးစားကြပါလေ
။ကိုလက်အင်ကဆုံးရှုံးမယ်ဆိုရင်လည်း10နှစ်အထိလုံအားကားရဲ့80ရာခိုင်နှုန်းကိုနေ့စဉ်ပေးသွားမှာဖြစ်တယ်လို့လည်းထိုင်းလူသမားဝင်းကြီးဌာနကထုတ်ပြန်ထားပါတယ်
။ကိုရင်ကဆုံးရှုံးမယ်ဆိုရင်ဆိုတာတော့တည်ဆုံးသူတွေမဟုတ်တော့ဘူး။သူကတော့တန်ရာအနာကြရသူတွေတည်းမှာကိုလက်အင်ကတွေဆုံးရှုံးမယ်ဆိုရင်ထိုင်းဥပဒေအတိုင်း10နှစ်တည်းတည်းသူခစားခွင့်ရမယ်အဲ့ဆယ်နှစ်မှာပြောမယ်ဆိုရင်လူမှုဘူလိုဤဌာနနဲ့ကျန်းမာရေးဌာနကနေညှိနှိုင်းပြီးတော့သူအလုပ်မလုပ်နိုင်ဘူးဆိုရင်နေ့စဉ်လူအားကရဲ့ concern ရကနုတောက်လျှောက်ဆယ်နှစ်တည်ရရှိနေမှာဖြစ်ပါတယ
်ထိုင်းလူသမားဝန်ကြီးဌာနအနေနဲ့အိန္ဒိယချင်းနိုင်ငံတွေကတရားဝင်အလုပ်လာလုပ်သူတွေဆိုရင်အသက်သေဆုံးတာထိခိုက်ဒဏ်ရာတွေရတာရှိရင်အာမခံကြီးရပိုင်ခွင့်အကျိုးခံစားခွင့်အလုပ်သမားတိုင်းရရှိခံစားစေမှာဖြစ်တယ်လို့လည်းထိုင်းလူသမားဝန်ကြီးဌာနကပြောဆိုခဲ့ပါတယ်စီတင်ရင်ပောက်ကွဲမှုဟာထိုင်းလူမှုကွန်ရက်တွေမှာသတင်းတွေမှာကြဲကြဲပြန့်ပြန့်ပါရှိခဲ့ပြီးနိုင်ငံတကာသတင်းတွေမှာလည်းပါရှိခဲ့ပါတယ်အခုဆိုရင်ဒီပောက်ကွဲမှုမှာအသက်ဆုံးရှုံးခဲ့သူတွေနဲ့ပတ်သက်လို့ပောက်ကွဲမှုဖြစ်ရပြီးအများဆုံးအသက်အာမခံကြီးရရှိခဲ့တာဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံမှာဒီရေနံတင်တင်းမပေါက်ကွဲမှုမြန်မာအလုသမား9ဦးပါဝင်သေဆုံးခဲ့တဲ့သူတွေကိုထိုင်းအလုသမားဝန်ကြီးဌာနကရော့ချေးပေးခဲ့တဲ့အကြောင်းသတင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA American အတန်ရဲ့တောက်ကြညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်သောရရှင်များရှင်တရုတ်နှစ်တစ်ကူးပွဲတော်ကျင်းပနိုင်မှုတရုတ်ပြည်မှာကြီးမာတယ်မဟုတ်ဘဲနဲ့ဟောင်ကောင်ထိုင်းဝမ်အပါအဝင်ကမ္ဘာတဝန်းကတရုတ်လူမျိုးတွေကပြင်ဆင်နေကြပါတယ်ကက်ယောဂကူးစက်မှုနဲ့အကြက်တဲတွေလွန်မြောက်ပြီးတော့ပို့ပြီးတော့မှကောင်းမွန်တဲ့နှစ်သစ်ကိုရောက်မယ်လို့အများကမျှော်လင့်ထားကြပါတယ် AFP သတင်းဆောင်မှမှာတော့ဟောင်ကောင်နဲ့ထိုင်းဝမ်ကတရုတ်လူမျိုးတချို့ပြောပြချက်တွေကိုစုစည်းပြီးတော့တင်ပြထားတာရှုစားနာဆင်ပါရှင
်今年因為內地亦都解封咗，香港亦都係。
只有電話機嘛，嗰邊有噶，但係而家啲簡單設備太差嚟咗，香港嘛咧，難度老難話咧。大家電話辦理，咪係要難難話。依家咧，你家你啲古貝嚟咧，咪轉辦難嘅話，路瑞咧啲跨辦理難唔會難嘅話，啲呢度難為咧路瑞咪難咯，啲跨辦理咧咪係做麻煩話咧。
因
為我。咁你老嘛，啲家要話咧，要啲吧。ဒီကတဲ့နှစ်သိကူပွဲတွေမလုပ်ဘူးဆိုပြီးအစိုးရကဖြတ်လိုက်တော့စီးပွားရေးအတော်လေးထိခိုက်ခဲ့ရပါတယ
်။ကော်ရှင်လိုက်ကျူးလိုက်ကမ်း
တိတ်မကြီးတဲ့ပန်းစည်းအသေးတွေကိုလူတွေကပိုဝယ်ကြပါတယ်။အိမ်တွေမှာနေရာတိတ်မရှိဘူးလေ။ဈေးလဲချိုတော့လူတွေကပိုပြီးဝယ်ကြပါတယ
်။
ဘဝရဲ့အဓိပ္ပာယ်ကိုလူတိုင်းပို့ပြီးတော့တံပိုးထားလာကြမယ်လို့ကျွန်မမျှော်လင့်ပါတယ်။ကတ်ယောဂဇိုးကြီးလည်းပြီးဆုံးသွားတဲ့အချိန်ရိုးရိုးနဲ့ဘဝကိုဖြတ်သန်းကြဖို့ပါကျမတို့တံပိုးအထားဆုံးဖြစ်တဲ့ကိုကျမ်းမာရေးကိုမိသားစုကိုဘယ်လိုစောင့်ရှောက်ရမလဲဆိုတာလူတွေပို့ပြီးတော့သိလာကြလိမ့်မယ်လို့ကျမချင်ပါတယ်
။ရှင်တဲ့ဤနေနာတာတော့ဆိုမင်းနေစထုတ်နေ
။နှစ်တကူအချိန်ရောက်ပါတော့မယ်။ဒီနှစ်ကယုံနှစ်ပါ။ယုံဆိုရာချစ်စရာတတဝါလိုလူတွေတတ်မှတ်ထားတာပါ။ချစ်ဖို့ကောင်းလို့အာအင်အပြည့်နဲ့တဝင်တုတ်ရှားနေတဲ့တတဝါပါ။
ဒါကတော့တရုတ်နှစ်သစ်ကူးပွဲတော်တွေကျင်းပနိုင်ရေးကမ္ဘာတဝန်းကတရုတ်လူမျိုးတွေပြင်ဆင်နေကြတဲ့အခြေအနေသတင်းကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ခန်းနာတွေနာဆင်ရဖို့ရှိပါတယ်
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်။သတင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်က
သတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့ဇန်နဝါရီလ20ရက်တောက်ကြညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ရှင်အမေရိကန်သမိုင်းမှာပထမဆုံးနဲ့တဦးတည်းသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့ဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီဟာအမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်ကိုလက်တွေ့ပြခဲ့တဲ့ဆန်နမူနာယူသစ်နဲ့သူတယောက်ဖြစ်နေအများကအတိအမှတ်ပြုခံရသူဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲမှာလက်ရှိဒုသမ္မတကမလာဟဲရစ်ရွေးကောက်မခံရခဲ့အချိန်အထိသူဟာအမေရိကန်သမိုင်းမှာအစိုးရတာဝန်အမြင့်ဆုံးထမ်းဆောင်ရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါတယ်။တိုင်းပြည်အတွက်အရေးပါတဲ့ဥပဒေချမှတ်မှုတွေမှာအဓိကကနေပြီးတော့ဥဆောင်ပါဝင်ခဲ့တဲ့အောက်လွှတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီအကြောင်းတစ်စစ်တစ်ဆောင်းကိုဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ကင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မင်းရဲ့လူတော်မှာအောက်လွှတ်တော်အမတ်တက်တန်း35နှစ်ကျော်လာပြီဖြစ်တဲ့နန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်လွှတ်တော်တက်တန်း၄ချိန်တာဝန်ယူခဲ့တယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်ခေါင်းဆောင်အဖြစ်နဲ့လည်းနှစ်ပေါင်း20တာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်။2009ခုနှစ်သမ္မတ George W. Bush လက်ထက်မှာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးသမ္မတ Barack Obama လက်ထက်2021ခုနှစ်အထိလွှတ်တော်တက်တန်း2ချိန်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကိုထမ်းခဲ့ပါတယ်။အဲဒီနောက်2019ခုနှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကနေဒီနှစ်2023ခုနှစ်ဇန်နဝါရီလ3ရက်သမ္မတဂျိုးဘိုင်ဒန်လက်ထက်အထိနောက်ထပ်လွှတ်တော်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တာပါ။တိတ်မကြခင်ကပဲအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူလိုက်တဲ့နန်စီပလိုစီဟာအမေရိကန်သမိုင်းမှာတော့ပထမဆုံးနဲ့တဦးတည်းသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်ပြည်တော်စုအတွက်အရေးပါတဲ့ဥပဒေချမှတ်မှုတွေအတိုင်းမှာနန်စီပလိုစီမပါခဲ့တာမရှိဘူးလို့ပြည်ခရဲ့လွှတ်တော်တက်တမ်းမှာဒီမိုကရက်အများစုခေါင်းဆောင်တာဝန်ယူခဲ့သူအောက်လွှတ်တော်အမတ်ချက်ရှူမာကပြောပါရယ
် We cannot talk about the Affordable Care Act without mentioning Nancy Pelosi. We
cannot talk about the Affordable Care Act without mentioning Nancy Pelosi. ဘယ်လိုလဲ Nancy Pelosi အကြောင်းမပါဝင်မပြီးပါဘူး။အမေရိကန်ကယ်ဆယ်ရေးအစီအစဉ်အကြောင်းပြောရင်လည်းသူပါပါတယ်။အခြေခံစောက်အောင်ဆိုင်ရာဥပဒေအကြောင်းပြောမလား။မြို့သမီးတွေအပေါ်ဂျပန်မှုဆုံးသက်ရေးဥပဒေအလွတ်သမားတိုင်းဓာတ်တူများတာတဲ့လောကလာစာရရှိရေးလီလီလက်ဗက်ဒ်ဥပဒေအကြောင်းပြောမလားအမေရိကန်စစ်တပ်အတွင်းလိင်တူစုံမဲ့သူတွေစစ်မှုတန်းခွေကိစ္စလားအကြောင်းအရာပေါင်းများစွာပြောကြတဲ့အခါမှာနန်စီဒီအလက်ဆန်ဒရိုပလိုစီဆိုတဲ့နာမည်မပါဘဲမပြီးပါဘူးဒါတွေအားလုံးသူဆန်းဆောင်ခဲ့တာပ
ါဒီဇင်ဘာလ14ရက်နေ့ကလွှတ်တော်မှာနန်စီပလိုစီရဲ့ရုပ်ပုံကြီးကိုချိတ်ဆွဲတဲ့အခါနာအတွင်းအောက်လွှတ်တော်ခေါင်းဆောင်ဟောင်းချက်ရှူမာပြောသွားတာပါအရင်ကလွှတ်တော်အတွင်းမှာအောက်လွှတ်တော်ဥက္ကဋ္ဌရဲ့ရုပ်ပုံတွေကိုဂုံပြူချိတ်ဆွဲထားတဲ့အခန်းထဲမှာအလုံးကအမျိုးသားတွေဖြစ်ပြီးအခုခါမှာတော့အမျိုးသမီးတယောက်ပါဝင်လာနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုနေရာမှာပထမဆုံးအမျိုးသမီးဖြစ်ရတာဂုဏ်ယူသလိုနောက်ဆုံးမဖြစ်ဖို့လိုတယ်လို့နန်စီပလိုစီကဒီပွဲအတွင်းမှာပြောဆိုသွားပါတယ်
။ I'm really honored. My members had the courage to elect a woman speaker. That is not without courage.
ကျမတို့လွှတ်တော်အမတ်ကြီးရဲရဲဝဲဝဲနဲ့ကျမကိုအမျိုးသမီးလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခဲ့တာကိုအမြဲတမ်းမှဂုဏ်ယူပါတယ်။သူတို့ရဲ့ရဲဝင်ပြတ်သားမှုကြောင့်ဒီလိုဖြစ်လာတာပါစောစောကခေါင်းဆောင်တယောက်ပြောသားသလိုပါပဲအနာဂတ်မှာလည်းလွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့်အမျိုးသမီးတွေဒီလွှတ်တော်တွေမှာရှိနေပါတယ်ကျွန်မအနေနဲ့ပထမဆုံးအမျိုးသမီးဖြစ်ရလို့ဂုဏ်ယူသလိုနောက်ဆုံးအမျိုးသမီးမဖြစ်ဖို့လည်းလိုပါတယ်ဒါမှသာတကယ့်ကိုကောင်းမွန်တဲ့အောင်မြင်မှုလို့ပြောနိုင်ပါလေ
နန်စီပလိုစီအမေရိကန်နိုင်ငံရေးမှာအမျိုးသမီးလွှတ်တော်အမတ်ကြီးအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်ရှေ့ဆောင်ကြိုးပမ်းခဲ့တဲ့သူပါ1989ခုနှစ်မှာပရမအဆုံးအောက်လွှတ်တော်အမတ်အဖြစ်နဲ့သူစဖြစ်လာခြင်းကစလို့အမေရိကန်လွှတ်တော်အတွင်းအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းတွေကိုတော့အောက်လွှတ်တော်ဥက္ကဋ္ဌဌာဝန်နဲ့နောက်ဆုံးကျင်းပခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူကအမတ်တရားအလေးပေးပြောဆိုသွားပါတယ
် When I came to Congress there were 23 women 13 Democrats No 12 Democrats and 11 Republicans
ဒီမှာလွှတ်တော်ရောက်တဲ့ချိန်လုံးကအမျိုးသမီးအမတ်23ယောက်ပဲရှိတာပါလွှတ်တော်အမတ်435ယောက်ထဲမှာဒီမိုကရက်အမျိုးသမီး12ယောက်နဲ့ Republican အမျိုးသမီး12ယောက်ရှိပါတယ်အမျိုးသားက400ကျော်တောင်ရှိပြီးတော့အမျိုးသမီးက23ယောက်ဆိုတော့ဒီလိုတော့မဖြစ်သင့်ဘူးလေဒါကြောင့်ကျမတို့ဒါကိုမဖြစ်မနေပြောင်းရမယ်ဆိုပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ကြတာပါ
ဒ ဒီလိုကြိုးပမ်းခဲ့တဲ့ Nancy Pelosi အလို့တော်အခတ်တော်ဝင်ကနေအနားယူတဲ့အချိန်မှာတော့အမေရိကန်လွှတ်တော်နှစ်ရပ်ပေါင်းမှာအမျိုးသမီးလွှတ်တော်အမတ်150နီးပါးအထိရှိလာခဲ့ပါတယ်။အမျိုးသမီးတွေကိုယ့်ကိုယ်ကိုယုံကြည်မှုရှိအောင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေတက်လာအောင် Nancy Pelosi ကရှေ့ကနေဦးဆောင်လမ်းပြခဲ့တာဖြစ်တယ်လို့ Hawaii အခြေဆိုင် Asia Pacific Center for Security Studies လူကြုံရေးလည်လာမှုဆိုင်ရာ Asia Pacific Center ကဘောင်းမခတော်မီမီဝင်းဘတ်ကပြောပါတယ်။
သူကိုနိုင်ကလည်းအမြဲတမ်းလေအမျိုးသမီးတွေကိုပတ်မိုးပေးတယ်ပတ်မိုးပေးတယ်သူလည်းအမြဲတမ်းပြောတယ်အမျိုးတွေသူသူ့ရဲ့ခွန်အရန်ကြိုက်တာ be confident you know ကိုယုံကြည်ပါပေါ့နော်ပြီးလို့ရှိရင် be confident နောက်ပြီးတော့ကိုယ့်ရဲ့ power ကိုလည်းသိပါအမျိုးသမီးမှာ power ရှိတယ်သူအမြဲတမ်းပြောတယ်ဒီဟိုနည်း don't agonize organize နော် agonize ဆိုတော့ဗာလေဝေဒနာပေါ့နော်ခံစားနေရတဲ့ကိုကိုယ်ပိုင်ကိုပူးပေါင်းဆောင်ရွက်ပြီးတော့ဒီစီယုံညစီယုံညာကြော်တော့မှအဲ့ဒီဥစ္စာကိုရမယ်ပေါ့နော်ဆိုအဲ့လိုမျိုးနဲ့သူကိုနိုင်ကလည်းမာတော်ဖြစ်သွားတယ်လူတွေတွေ့နောက်ပြီးလဲပြီးတော့သူကနောက်ကတက်လာတဲ့အမျိုးသမီးတွေအများကြီးတွေ့လဲသူကူညီပေးတယ်ဆိုတော့လေနှစ်ခုလောက်လိုက်တဲ့အခါမှာဒီဥစ္စာအာလွတ်တော်ထဲမှာအမျိုးသမီးတွေအများကြီးပါလာတယ်သူက US မာတယ်မကပေါ့နော်တကဘာလုံးကိုပြသွားတာအမျိုးသမီးတွေဘလို့အာ power ရှိတဲ့အကြောင်းနောက်ပြီးသူပူပေါင်းဆောင်ရအမျိုးသမီးတွေလုံနိုင်တဲ့အကြောင်းပေါ့နော်အမျိုးသမီးတွေရဲ့စွမ်းရည်သူပြသွားတာ
ကိုတယောက်တည်းရှေ့ရောက်လေးလို့မပြီးပဲကိုလိုပဲအမျိုးသမီးကောင်းဆောင်တွေပေါ်ထွက်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုရဘူးနန်စီပလိုစီလမ်းပြခဲ့တယ်လို့ပဲတခြားအမျိုးသမီးတွေလည်းစံနမူနာယူတဲ့လို့တော်မမီဝင်းဘတ်ကပြောပါတယ်နန်စီပလိုစီဟာအမေရိကန်ပြည်ထောင်စုမှသာမကကမ္ဘာ့တော်ဝါလူခွင့်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ရှေ့တန်းကနေရက်တီပြောဆိုတဲ့သူတူဖြစ်ပါတယ်မြန်မာဒီမိုကရေစီကိုအားပေးထောက်ခံသူဖြစ်တယ်လို့2015ခုနှစ်ကအမေရိကန်ပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ခဲ့မှုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံချပြီးဒီမိုကရေစီလှုပ်ရှားမှုကိုထိရောက်ရကူညီပံ့ပိုးနိုင်မဲ့ပြဋ္ဌာန်းချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးအဥပဒေ NDAA ကိုလွှတ်တော်အတွင်းသူ့ရဲ့ဦးဆောင်မှုအောက်မှာပဲပြီးခဲ့တဲ့နှစ်တုန်းကပြဋ္ဌာန်းနိုင်ခဲ့တာပါ
။သူကအမြဲတမ်းမျှတတဲ့အမျိုးသမီးပေါ့နော်ဆိုအကြောင်းမလို့လေသူရဲ့ခေါင်းဆောင်မှုအောက်မှာဒီ NDAA မြန်မာနိုင်ငံကိုအာ support ရဖို့အတွက်လည်းအောင်မြင်သွားတယ်ဆိုတော့အဲနောက်ပြီးတော့အရင်တော့ကလေသူကဒေါ်စုကိုလည်းရန်လေးစားပါတယ်ဆိုတော့လေ another နောက်ထပ်အမျိုးသမီးခေါင်းဆောင်တယောက်ကိုပေါ့နော်သူကလည်းကူညီပေးပါတယ်ဆိုတော့လေမြန်မာနိုင်ငံအမြဲတမ်းလုပ်ပြီးရဲ human rights နဲ့ပတ်သက်ပြီးတော့လည်းသူအမြဲတက်ကြွကြွလုပ်ပြီးရဲဆိုတော့မြန်မာနိုင်ငံနိုင်ငံသားတွေအတွက်ပေါ့နော်သူအရန်ဂျေဆုအာတင်ဖို့တင်စရာရှိတယ်ပေါ့
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့နန်စီပလိုစီဟာအမေရိကန်သမိုင်းမှာအကောင်းဆုံးစွမ်းဆောင်နိုင်တဲ့အတော်ဆုံးလွှတ်တော်အမတ်လို့ဂုဏ်ပြုပြောပါတယ်ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းနန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ထူးခြားပြောင်မြောက်တဲ့ဦးဆောင်မှုပေးနိုင်ရုံသာမကဒီမိုကရေစီစံတန်မိုးတွေကိုအထူးထိန်းသိမ်းကာကွယ်ဆောင်ရှောက်သူလို့ချီးကျူးပြောဆိုပါတယ်
You were not just a speaker of the House in this democracy, but you were a great defender of
ခင်ဗျားဟာဒီမိုကရေစီနိုင်ငံကြီးမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရုံတသက်မဟုတ်ပဲဒီမိုကရေစီစံတန်မိုးတွေကိုအထူးကာကွယ်ထိန်းသိမ်းစောင့်ရှောက်သူဖြစ်ပါတယ်ရွေးကောက်ပွဲတွေကိုလေးစားဖို့ဒီမိုကရေစီတန်မိုးတွေကိုကာကွယ်ထိန်းသိမ်းဖို့စကားနဲ့ရောလက်တွေ့ပါကိုယ်တိုင်လှုပ်ဆောင်ပြခဲ့သူဖြစ်ပါတယ
်အမေရိကန်ခေါင်းဆောင်တွေတောင်မှကကမ္ဘာခေါင်းဆောင်တွေကပါလေးစားအသိမှတ်ပြုရတဲ့နန်စီပလိုစီဟာလူမှုတိုင်းဝိုင်းအတွင်းအမျိုးသမီးတွေနဲ့ပတ်သက်တဲ့ထွေးခေါ်ယူဆမှုတွေပြောင်းလဲလာအောင်လုပ်ခဲ့တဲ့သူပါပဲလို့တော်မီမီဝင်းဘတ်ကလည်းပြောပါတယ်
။သူထားသွားတဲ့အမွေနှစ်ကပေါ့နော်။သူခုနအဲ့လိုပြောသလိုပဲသူပြသွားတာကအမျိုးသမီးတွေကလုံနိုင်တယ်။နော်။အမျိုးသမီးတွေဦးဆောင်နိုင်တယ်။ you know သူတို့မှာအရေးချင်းဦးဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိတယ်လို့သူကပြသွားတာ။အဲ့ပြသွားတာအနောက်ပြီးတော့နောက်အဲ့ဒါသူများအဲ့ဒါ society ကိုပြသွားတယ်နောက်လည်းပြီးလဲအမျိုးသမီးတွေအတွက်လဲသူက model လုပ်ပေးသွားတယ်ဆိုအမျိုးသမီးတွေ you know အခုဆိုလို့ရှိရင် speaker of the house လို့ပြောလိုက်လို့ရှိရင်အရင်တော့ဆိုလို့ရှိရင်ယောက်ျားပဲခေါင်းထဲမှာဝင်လာတယ်အခုကျတော့အမျိုးသမီးဝင်လာပြီ right ဆိုအဲ့ဒီဥစ္စာကကလေးတွေ main ကလေးတွေငယ်ငယ်လေးတွေသူတို့ဘာတနေ့ဘာဖြစ်ချင်လဲဆိုတော့သူတို့ dream ပေါ့နော်လုတ်တဲ့အခါမှာသူတို့အနာဂတ်အတွက် dream လုတ်တဲ့အခါမှာအဲ့ဥစ္စာအရင်ကြီးကြီးတယ်ဆိုအဲ့ဒါသူ့ရဲ့အမွေနှစ်ပဲလို့ပြောလို့ရတယ် change the mindset no mindset ကိုပြောင်းအောင်လုပ်လိုက်တာ yeah
မေရီလန်းပြည်နယ်ဘော်တီမိုးမြို့မှာ1940ခုနှစ်မတ်လ26ရက်နေ့မှာမွေးဖွားခဲ့တဲ့နန်စီပလိုစီဟာ နိုင်ငံရေးဆင်လာရှိတဲ့မိသားစုကနေဆင်သက်လာခဲ့တဲ့သူပါ။ဖခင်ဖြစ်သူသောမက်စတီအလက်ဆန်ဒရိုဂျူနီယာဟာအောက်လွတ်တော်အမတ်တူဖြစ်ခဲ့တယ်လို့ပဲပေါ်တီမိုးမြို့ရဲ့မြို့တော်ဝင်အဖြစ်နဲ့၁၂နှစ်ကြာဝင်ချမ်းခဲ့တဲ့သူပါ။အလားတူအကိုဖြစ်သူကလည်းဗော်တီမိုးမြို့တော်ဝင်အဖြစ်နဲ့လင်းနှစ်တာဝန်ထမ်းခဲ့တာမို့နက်စီပလိုစီဟာလည်းမိသားစုအစဉ်လာကိုဆက်လက်ထိန်းသိမ်းခဲ့တဲ့သူလို့ပြောရမှာပါ။အောက်လွတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူတဲ့အချိန်မှာတော့နက်စီပလိုစီဟာအသက်82နှစ်ရှိပါပြီ။လွတ်တော်မှာအကြီးအကဲတာဝန်တွေဆက်မယူတော့ပေမဲ့လို့သူကိုစားပြုတဲ့ကယ်လီဖိုးနီးယားပြည်နယ်မဲဆန္ဒနယ်12ရဲ့လွတ်တော်မှအဖြစ်တော့ဆက်လက်တာဝန်ထမ်းဆောင်နေဆဲဖြစ်ပါတယ်။သူမတူတဲ့စွမ်းဆောင်မှုတွေနဲ့အမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်တွေကိုအများသိအောင်ပြခဲ့တဲ့နက်စီပလိုစီဟာအမေရိကန်မျိုးသမီးတွေအတွက်သာမကခဘာတော်ကအမျိုးသမီးတွေအတွက်ပါစာနမူနာယူစရာအမျိုးသမီးကောင်းဆောင်အဖြစ်နဲ့သမန်းဝင်ကျင့်ခဲ့မဲ့သူဖြစ်တဲ့ဆရာကိုကျင်ပြရင်းနဲ့ပဲဒီသတင်းပံအမျိုးသမီးကဏ္ဍကိုကြီးမားပဲရနာခွင့်ပြုပါရှင်စမတ်ဒီစီပါရှင်
ဟုတ်တော့ဥက္ကဋ္ဌဟောင်းနန်စီပလိုစီအကြောင်းတစ်စီတစ်ဆောင်ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကအစူစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့မှာတော့တနက်ရောင်းချခွင့်ပိတ်ပင်လိုက်တဲ့အီလီနိုက်ပြည်နယ်ကတနက်ပြပွဲနောက်မျိုးတွင်းအဆောက်အဦတွေရှိကစိုက်ခင်းတဲ့ပလတ်စတစ်သုံးဆွဲမှုရှော့ချရေးကြိုးပမ်းနေတဲ့ပလတ်စတစ်အိတ်ကုံစုံဆိုင်ပြလိုက်စတဲ့အကြောင်းအရာတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်တင်ဆက်ပေးထားပါတယ်။
အီလီနိုက်ပြည်နယ်ဗယ်လ်ဗီမြို့ကတနက်ပြပွဲပါအီလီနိုက်ပြည်နယ်မှာချင်းမိုးရေးရိုင်ဖယ်အပါအဝင်တနက်အမျိုးအစားတချို့ရောင်းချခွင့်ပိတ်ပင်လိုက်ပြီးရက်ပိုင်းအကြာဇန်နဝါရီ14ရက်နေ့မှာတနက်ပြပွဲကျင်းပတာပါရိုင်ဖယ်တနက်အရှိကြီးမျိုးစုံနဲ့ပြင့်မှန်မျိုးစုံပစ္စတိုစတာတွေကိုပြပွဲမှာရောင်းချခဲ့ပြီးစစ်ပြန်များပြားအပါအဝင်ဒေသခံတော်တော်များများလာကြပါတယ
် Yeah the gun ban in Illinois
ဒီနိုင်မှာလက်နက်ကင်ဆောင်ခွင့်ပိတ်ပင်တာဟာအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဒုတိယကြိမ်ပြင်ဆင်ချက်ကိုသာမဟုတ်ပဲတခြားဥပဒေတွေနဲ့လည်းမကိုက်ညီပါဘူး Illinois ဖွဲ့စည်းပုံဥပဒေအပိုက်20မှာလည်းလက်နက်ကင်ဆောင်ခွင့်လူတိုင်းမှာရှိတယ်လို့ရဲတွေရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းဖော်ပြထားပါတယ
် Illinois ပြည်နယ်အုပ်ချုပ်ရေးမှူးJB Pritzker ရဲ့ဇန်နဝါရီ10ရက်နေ့လက်မှတ်ရေးထိုးအတည်ပြုတဲ့တနက်ရောင်းချမှုပိတ်ပင်တဲ့ဥပဒေထဲမှာတနက်မျိုးစားတော်တော်များများရောင်းချခွင့်ပိတ်ပင်ထားပြီးအဲ့ဒီထဲမှာတစ်ချက်ပြစ်ပြီးတိုင်းနောက်တစ်ချက်အစင်သစ်ပြစ်လို့ရအောင်ကြီးအစင်သစ်ပြန်ထိုးထားပေးတဲ့တလုံးတို့တနက်နဲ့မောင်းပြတနက်တွေကြီးကတ်တက်ဆင်ပြီးတော့ပြည့်ရတဲ့ပစ္စတိုတွေပါဝင်ပါတယ်လူကြိုက်များတဲ့အမေရိကန်လုပ်တနက်မျိုးစားတရာဇင်လောက်ကိုလည်းရောင်းချခွင့်ပိတ်ပင်ထားပါတယ်rifle အတွက်ကြီးစံ10ရောက်နဲ့ pistol အတွက်ကြီးစံ15ရောက်ထက်ပိုပြီးတော့ထည့်ပြလို့ရတဲ့တနက်တွေရောင်းချကင်ဆောင်ခွင့်လည်းပိတ်ပင်လိုက်ပါတယ်။ဝယ်ယူကင်ဆောင်ထားသူတွေကတော့ရဲဌာနမှာမှတ်ပုံတင်ထားရမှာပါ
99.9% of the people I've talked to in the last
ဒါကပြောခဲ့တဲ့သူတွေတဲက69ရာခိုင်နှုန်းလောက်ကကျွန်တော်နဲ့သဘောတူပါတယ်။ဒါဟာဖွဲ့စည်းပုံနဲ့မကိုက်တယ်လို့အဲ့ဒီလိုလည်းမဖြစ်သင့်ပါဘူး။တကယ်တမ်းပြောရရင်သူတို့ကဥပဒေကြောင်းအရာဖိဖိစီစီလုပ်လိမ့်မယ်လို့လည်းမထင်ပါဘူး
။ Illinois ပြည်နယ်ကတနက်ချစ်သူတွေကတော့ပြည်နယ် rifle အသည်အနေနဲ့အခုလိုလက်နက်ရောင်းချမှုပိတ်ပင်တဲ့ဥပဒေပြန်ရုပ်သိမ်းအောင်တနက်ကင်သူတွေနဲ့ဖွဲ့ထားတဲ့ပြည်နယ် rifle အသင်းကနေတရားစွဲဖို့လိုလားနေကြပါတယ်။ American ပြည်အောင်စုမှ Republican နဲ့ Democrat နိုင်ငံရေးယက်တီချက်အလိုက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့သဘောထားတွေလည်းကွဲပြားနေတာပါ
Ah, the band. All these people.
လူအစုလိုက်အပြုံလိုက်သိစေတဲ့လက်နက်တွေ၊စစ်ပွဲသုံးလက်နက်တွေဆိုပြီးပြောနေကြပါတယ်။စစ်ပြန်တရားအနေနဲ့ပြောရရင်သူတို့ပြောနေတဲ့အဲ့ဒီလက်နက်တွေကိုကျွန်တော်သာဆိုစစ်နေပြန်ယူသွားမှာမဟုတ်ပါဘူး။တိုက်ပွဲထဲမှာဆို10မိနစ်တောင်ခံမှာမဟုတ်ပါဘူး။ဒါတွေဟာစစ်ပွဲသုံးလက်နက်မဟုတ်ပါဘူး။နေ့စဉ်ပြစ်ခတ်လေ့ကျင့်တဲ့ rifle အစ်စ်မှာ
အမေရိကန်ဖွဲ့စည်းပုံဥပဒေဒုတိယမြောက်ပြင်ဆင်ဖြည့်ဆွတ်ချက်နှင့်အရာလူတိုင်းလက်နက်ကင်ဆောင်ခွင့်ရှိရမယ်ဆိုတာကို Republican တွေကရှင်းသုံးလိုတာဖြစ်ပြီး Democrat တွေကတော့အမေရိကန်မှာပြစ်ခတ်မှုတွေမကြာခဏဖြစ်ပွားလေရှိတာကိုထောက်ပြပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်စီစစ်ထိန်းချုပ်ဖို့လိုလားနေတာပါငြိမ်းချမ်းရေးလိုလားတဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုကောင်းဆောင် Martin Luther King Jr. နဲ့ကျင်းပခဲ့တဲ့ Florida ပြည်နယ် Fort Pierce မြို့မှာလည်းပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့် ခန်းသားလာကြတဲ့လူရှိဦးတနက်ထိမှန်ခဲ့ပြီးအဲ့ထဲကတဦးသေဆုံးခဲ့ပါတယ်2023ခုနှစ်အတွင်းလူများတေကြေဒဏ်ရာရတဲ့ပြစ်ခတ်မှုမျိုးဖြစ်တာအကျဉ်30ထက်မနည်းရှိပြီလို့ Gun Violence Archive မှတ်တမ်းတွေကဆိုပါတယ
်
ကျွန်တော်ရက်ချီနေတော့လူအစီကနေတနက်တန်နှစ်ချက်စကြားပါတယ်နောက်တော့တနက်ပြစ်တမ်းတွေထပ်ကြားရပြီးလူ1500လောက်ထွက်ပြေးလာကြတယ်လို့ကိုရင်ကြုံတွေ့ခဲ့တဲ့ Charlie Frank Matthews ကပြောသွားတာပါရဲတွေကတော့အကြီးကွန်း50လောက်ရှာတွေ့ခဲ့ပါတယ်။အဲ့ဒီနေ့မှာပဲကယ်လီဖိုးနီးယားပြည်နယ်ဂိုရှန်မှာပြစ်ခတ်မှုကြောင့်လူ6ဦးသေဆုံးသွားပါတယ်။အခုလိုပြစ်ခတ်မှုတွေကြောင့်အမေရိကန်ရှစ်ပြည်နယ်နဲ့ဝါရှင်တန်ဒီစီမှာအီလီနွိုက်မှာလူအလားတူလက်နက်ဝယ်ယူရုံးချခွင့်ပိတ်ပင်ထားပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်းတခြားပြည်နယ်တွေအနေနဲ့အထူးသဖြင့်ချေမိုးရေးသဏ္ဍာန်မျိုးစားတွေဝယ်ယူကိန်းဆောင်ခွင့်ပိတ်ပင်ဖို့တိုက်တွန်းပါတယ်။တနက်ကိန်းဆောင်လူတွေကတော့ဥပဒေလိုက်နာတဲ့အမေရိကန်တွေအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့ဝါသနာအရပြစ်ခတ်ဖို့နဲ့အမဲလိုက်ရမှာအသုံးပြုဖို့ဖွဲ့စည်းပုံကပေးရထားတဲ့အခွင့်အရေးအရာဆက်လက်ကိန်းဆောင်မှာဖြစ်တယ်ဆိုပြီးတော့ပြောဆိုကြပါရခင်ဗျာ။ဩဂ္ဂဆနာဘီဟန်ဟာကောလိပ်ကျောင်းသူဘဝမှာကတည်းကမြို့ပြအဆောက်အုံတွင်စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလာတာပါ။နောက်ဆုံးနဲ့ကျောင်းသူဘဝမှာတော့ဒီစိုက်ပျိုးရေးအလုပ်ကိုပဲဒီဇိုင်းမမှန်လုပ်ဖို့ရွေးချယ်ခဲ့မိတယ်လို့ဆိုပါရယ်။
I found myself in New York City initially.
New York ကိုရောက်လာတော့ကမ္ဘာတဝန်းမျိုးပြစိုက်ပျိုးရေးနဲ့ပတ်သက်တဲ့ကုမ္ပဏီမှာအကြံပေးအဖြစ်အလုပ်လုပ်ပါတယ်။ညီစည်းတွေကိုင်းပြီးအလုပ်လုပ်ရတာကိုကြိုက်တယ်လို့စိုက်ပျိုးရေးကိုလက်တွေ့ကျကျလုပ်ရတာဒီလုပ်ငန်းပိုတိုးတက်လာအောင်လုပ်ချင်ပါတယ်
။စိုက်ခင်းမှာညီကြီးပေါ်တင်ပြီးတော့စိုက်တဲ့ဆလတ်ရွက်နဲ့တခြားစားပင်ငယ်တွေစားလို့ရတဲ့ပန်းပွင့်တွေနဲ့ညီကြီးမပါပဲစိုက်လို့ရတဲ့အပင်အမျိုးအစားအလုံးပေါင်း25မျိုးကနေ30လောက်အထိစိုက်တယ်လို့ဆိုရတဲ့ဒီစိုက်ခင်းကစားပင်တွေကိုတဘာဝအတိုင်းရှင်သန်ကြီးထွားလာတဲ့ဟင်းဒီဟင်းရွက်အဖြစ်သတ်မှတ်ခံထားရပြီးဒါဟာ organic အမျိုးအစားနဲ့ဆင်တူပါတယ်စိုက်ခင်းမှာပိုးမကျအောင် insect တွေကိုတိုက်ထုတ်တဲ့တခြားပိုးကောင်ငယ်လေးတွေကိုလည်းပြန်ထည့်ထားတယ်လို့ပြောပါတယ်မျိုးပြတွေမှာစားသုံးကြတဲ့အစားအစာတွေကိုမိုင်းရာထောင်ချီဝေးတဲ့ဒေသတွေကတင်ပို့ရတာကြောင့်ငွေကုန်ကြေးကျစေပိုများသလိုရင်နဲ့သယ်ယူပို့ဆောင်ရမှာလဲကာဗွန်နိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုပိုများလာစေနိုင်တာပါရာသီဥတုကနေဖောက်ပြန်မှုကြောင့်စိုက်ပျိုးရေးကဏ္ဍမှာလဲကုလနီလန်းတွေရှာလာတာပါ
So I definitely think that this model is
adaptable. ပြည်မှာစိုက်မယ်ဆိုရင်တော့ပိုးပြီးတော့ကျမ်းမာရေးနဲ့ညီညွတ်တဲ့ဟင်းသီးဟင်းရွက်တွေရနိုင်တယ်လို့အခုဆိုရင်သတင်းပတ်တိုင်းဈေးကွက်ကိုတင်ပို့နေပါတယ်။စိုက်ခင်းမှာဆိုရင်လည်း10ရက်ကနေ14ရက်အတွင်းရိတ်သိမ်းပါတယ်။စိုက်ခင်းကထွက်တဲ့သီးနှံတွေကိုအပတ်စဉ်ဝယ်ယူသူတွေရှိတယ်လို့စားတောက်ဆိုင်တွေ၊စဖိုမှုတွေ၊ကုံစုံဆိုင်တွေကိုလည်းရောင်းချပါတယ်။ခုကအချိန်ပြည့်အချိန်ပိုင်းလှုပ်သားတွေခန့်ထားပြီးမြို့ပြစိုက်ခင်းတွေတိတက်ပိုးပြီးတော့ချဲ့ထွင်နိုင်ဖို့သူကဆန္ဒပြင်ပြနေပါတယ်ခင်ဗျာ။ပလတ်စတစ်သုံးဆွဲမှုကိုရှင်းချဖို့ကြိုးပမ်းတဲ့အနေနဲ့အသုံးပြုပြီးသားပလတ်စတစ်တွေကိုပြန်လည်တန့်စင်ပြီးကုံစုံဆိုင်ပြတိုက်ပြုလုပ်ထားသူကမီရှိဂန်ပြည်နယ်က Ruben Frohart ပါသူကုံစုံဆိုင်ကိုလာသူတွေအနေနဲ့တစ်ခါသုံးပလတ်စတစ်ပစ္စည်းတွေကိုလူတွေဘလောက်ထိအရှံပဲသုံးနေကြတယ်ဆိုတာကိုအတိပြုမိစေချင်တာလို့သူကပြောရတယ
် So this is the plastic bag store.
ဈေးတော်ဝယ်တဲ့အခါမှာ plastic 8 3 liter ထပ်ပြီးတော့တင်လာတာကိုကြည့်ပြီးအကြံရခဲ့တာပါ။လူတွေရဲ့နေဆင်ဘဝမှာ8တွေဘလောက်တောင်သုံးကြတယ်လဲဆိုတာတွေ့ရတော့အင်မတန်ကိုအံ့အားသင့်ပါတယ်။အထိပ္ပယ်မရှိပါဘူး
။ကုံစုံဆိုင်ပြရိုက်မှာ plastic တွေကိုသုံးပြီးတော့အသားအသီးရွက်အချိုရည်ဘူးကြက်ဥကိတ်အမျိုးအစားထောင်တဲ့ချီကိုပြုလုပ်ပြသထားပါတယ်။ပလတ်စတစ်တွေကိုတော့လမ်းတွေပေါ်နဲ့အမိုက်ပုံးတွေတဲကရတာပါပလတ်စတစ်အများပြအခုလို့သုံးနာရဲ့အကျိုးဆက်အန္တရာယ်နဲ့အနာဂတ်မျိုးဆက်တွေရင်ဆိုင်ရနိုင်တဲ့အန္တရာယ်ကိုသတိပြုနိုင်အောင်အခုလို့ပြသတာလို့ဆိုရတယ
် I hope that we can continue to tour this
ဒီလိုဆိုင်မျိုးတခြားနေရာတွေမှာထပ်ဖွင့်နိုင်မယ်လို့မျှော်လင့်ပါတယ်ဒီလိုဆိုင်ဖွင့်တာဟာအကျိုးမရှိတယ်လို့ဖြစ်မယ်လို့တော့မထင်ပါဘူး
ပလတ်စတစ်ကုံစုံဆိုင်ပြရိုက်ကိုဖေဖော်ဝါရီ5ရက်နေ့အထိမီရှိဂန်ပြည်နယ်အန်အာဘာမှာဖွင့်လှစ်ထားမှာပါဝင်ကြေးက30ပါကျောင်းသားတွေဆိုရင်တော့20ပါမီရှိဂန်အနုပညာပြရိုက်ဂီတာတက်သူနဲ့တခြားအသင်းအဖွဲ့တွေရဲ့ထောက်ပံ့မှုနဲ့အခုလိုအစီအစဉ်ကိုအကောင်အထည်ဖော်တာပါဒီလိုပြပွဲကို2020တုန်းကနယူးယောက်တိုင်းစ်စကွဲမှာပြသခဲ့ပြီးလော့စ်အိန်ဂျလိစ်ချီကာဂိုအော့စတင်နဲ့ဩစတြေးလျမှာလည်းပြသခဲ့ပြီးပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်ခွင့်အစီအစဉ်မှာရှင်းဆက်ပြီးတော့သိပ္ပံတဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့အမိုးနီးယားယိုစိတ်မှုအန္တရာယ်အကြောင်းကိုတင်ပြပေးထားပါဗျ။ ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့တုန်းကရန်ကုန်တိုင်းအုတ်ကြီးမြို့နယ်ကရေခဲစက်ရုံအမိုးနီးယားယိုစိမ့်တဲ့အတွက်လူအများအပြားစေရုံကိုရောက်ခဲ့ရပါတယ်။တေဆုံးမှုမဖြစ်ခဲ့ပေမဲ့လွန်ခဲ့တဲ့10နှစ်တုန်းကတော့တရုတ်နိုင်ငံရှန်ဟိုင်းမြို့ကအအေးကန်းတူလောင်ရုံမှာဒီလိုအမိုးနီးယားယိုစိမ့်မှုကနေလူပေါင်း15ဦးထိအသက်ဆုံးခဲ့ရပါတယ်။လူသားတွေအတွက်အင်မတန်အသုံးဝင်တဲ့အမိုးနီးယားကိုသုံးစွဲတဲ့အခါမှာယိုစိမ့်မှုမဖြစ်အောင်သတိထားဖို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကသတိပေးပါတယ်။ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင်။
ရေခဲစက်ရုံတစ်ခုမှာပါဆရာဒီအမိုးနီးယားတွေယိုစိမ့်မှုဖြစ်တယ်ဆိုပြီးတော့လူ40လောက်စိမ့်အောင်ခံရလို့သိရပါတယ်ဆရာဟိုအမိုးနီးယားသုံးဆွဲတာဟိုတတော်အန္တရာယ်ကြီးပါလား
အမိုးနီးယားသုံးဆွဲတော့အနည်းငယ်တော့အန္တရာယ်ရှိပါတယ်အရင်ကရေခဲစက်တာတွေမှာလည်းသူသုံးဆွဲခဲ့တယ်နည်းနည်းအန္တရာယ်ရှိတယ်ဆိုတော့ရေခဲစက်တာတွေမှာအမိုးနီးယားမသုံးဘူးနဲ့ဖရီယန်လိုမျိုးကြောင်းသုံးကြတယ်။ဒါပေမဲ့အမိုးနီးယားကသဘာဝအပတ်ဝန်းကျင်ကိုအန္တရာယ်ကင်းစေတယ်ဆိုတော့သုံးကြတာများပါတယ်။အဲတော့အပြင်မှာသုံးရတဲ့ခါက liquid တော့ဗောလေယူဆိတ်မှုတွေဖြစ်လာတယ်ဆိုရင်အပတ်ဝန်းကျင်ကနည်းနည်းလေးအန္တရာယ်ရှိပါတယ်။အပြင်ကို liquid လို့တော့မရဘူးယူဆိတ်ရင်တော့မျက်စိတွေဘုလားဖြစ်တဲ့ဆေးရုံတွေကရောက်တဲ့အထိနော်အန္တရာယ်ရှိနိုင်တယ
်။ဟုတ်ကဲ့ပါဆရာ။ဆရာဒီအမိုးနီးယားနဲ့ပတ်သက်ပြီးတော့နက်ရှင်းပြပေးပါဆရာအမိုးနီးယားဆိုတာဘာပါလဲဆရာ
ဓာတုပြေရအနေနဲ့ပြောတော့အမိုးနီးယားမှာနိုက်ထရိုဂျင်နဲ့ဟိုက်ဒရိုဂျင်ပါတော့ဗောဒီနှစ်မျိုးပဲပါတယ်အမိုးနီးယားက H2O နဲ့ဆင်တူပါတယ်ဝါတာမှာ H နဲ့ O နဲ့ပါအမိုးနီးယားမှာကြာတော့ N နဲ့ H နဲ့ပါ H2O နဲ့ NH3 နဲ့ဒီလိုမျိုး NH3 ဆိုအမိုးနီးယားရှိအဲ့ရေကအဓိကတော်တော်လေးကြာတယ်ဒီအမိုးနီးယားပဲကျေချင်ကြအဓိကကြာမလားဆိုတော့ဒီမှာသိပ္ပံပညာရှင်စဉ်းစားရတာအဲ့တော့ NH3 ကအမိုးနီးယားဖြစ်တယ်သို့တော့သူကအယ်ကလိုင်းလို့ခေါ်တဲ့ base ကိုရှိတယ်ပေါ့ထုံးလိုမျိုးနော် base ကိုရှိတယ်ကျွန်တော်တို့တမယာကြီးကြတော့ acid ကိုရှိတယ် acid လည်းသူပြောမြန် base ကိုရှိတယ်ဒါကြောင့်အမိုးနီးယားကိုအပြင်လူနဲ့ထိတွေ့တဲ့အခါမှာ base ကသူလည်းတိတ်မတွေ့မတက် acid ဆိုလူနဲ့တိတ်ဥပမာကျတမယာကြီးကလည်းပေါ့ဘာညာဆရပါညာပြောကြတယ်တမယာကြီးအသားရေရှောက်အောင်သုံးလို့ရတယ်အမိုးနီးယားကြောင့်အဲ့ဒါကြောင်းတယ်တမယာကြီးကအရေကမျက်စိတည်းဝင်ရင်ပြဿနာမရှိဘူးမအမိုးနီးယားကြတော့ပြဿနာကြီးကြီးရှိရဲ့သူကအသားရေတွေထိတဲ့မြောက်ကိုသူကနည်းနည်းလေးဆက်ဖြစ်ပြီးဖြစ်တယ်နာကျင်စေတယ်သူက irritate ဖြစ်တာပေါ့ဒီတကယ်တကယ်တော့အမိုးနီးယားက acid ရဲ့ကြောင်းမြန်ကျွန်တော်တို့လူတွေနဲ့သိမ့်မတည့်တဲ့ပစ္စည်းဖြစ်တယ်လူတွေကကိုခန္ဓာထဲမှာလည်းအမိုးနီးယားရှိပါတယ်ကြာကျွန်တော်တို့ကအများအမိုးနီးယားကိုပြန်ထုတ်တယ်အမိုးနီးယားမှာရှိတဲ့နိုက်ထရိုဂျင်ကကျွန်တော်တို့အတွက်သုံးတဲ့ပရိုတင်းဖြစ်တယ်ပရိုတင်းကိုဒီအမိုးနီးယားရှိတဲ့နိုက်ထရိုဂျင်ကအပင်တွေလည်းသုံးပါတယ်အဲကြောင့်အမိုးနီးယားကတစ်ဖက်ကလည်းအသုံးဝင်တယ်လို့တစ်ဖက်ကလည်းတတိခါသုံးရမယ့်ဖြစ်စီဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာအမိုးနီးယားကဆက်သက်လို့ဒီလိုမျိုးအန္တရာယ်ရှိတယ်ဆိုလို့ရှင်ဒီအမိုးနီးယားယိုစိမ့်မှုတွေပါတယ်ဖြစ်လာရင်ဘလို့ရှောင်နိုင်ပါလဲဆရာဘလို့တတိထားတတ်ပါလဲ
အမိုးနီးယားယိုစိမ့်မှုဖြစ်လာတဲ့အခါကျအမိုးနီးယားကလေထက်ကိုနည်းနည်းပေါ်ပေါ်သွားတာများတယ်အောက်မှာနေရင်တော့နည်းနည်းလေးဆက်သွားတာပေါ့အမိုးနီးယားရဲ့သိပ်သီးဆက်က9ဖြစ်တယ်လေရဲ့သိပ်သီးဆက်က14.5ဖြစ်တယ်ဒါကြောင့်သူကအများအပေါ်တက်ပြန်သွားလိမ့်ရှိသို့တော့တိုက်ရိုက်ထိတွေ့မှုတွေကတော့ရှိမှာပေါ့များနေအကုန်လုံးရှိမယ်ဒီဒီမှာယုံအုပ်ချင်းမှာတော့လူ30ရောက်ဆေးရုံရောက်တယ်ဆိုတော့တကယ်ပဲသူတိုက်ရိုက်ချီတွေ့တာပေါ့အဲ့တော့တက်တာချင်းတကယ်တော့လွယ်လွယ်လေးပါပဲအပညာရှင်တွေပြောတယ်အဝဆွတ်ရေဆွတ်တဲ့မျက်နှာအုပ်တဲ့ဟာလေးတခုလုံးလိုက်ပေါ့ဒါမှမဟုတ်မျက်လက်သုပ်ကမျက်နှာသုပ်ကပေါ့ရေဆွတ်ပြီးမျက်နှာမှာအုပ်ထားပါအသက်ရှူလို့မရရင်ပတ်စံတယ်ပဲရှူပါနှာခေါင်းလည်းမရှူနိုင်ပတ်စံတယ်ရှူပါကျွန်တော်တို့အခုချိန်မှာဆိုရင် mask တွေရှိတယ်နှာခေါင်းစည်းတွေကိုရေဆွတ်ပြီးတော့ထိုင်နေတက်တာပါသို့တော့ဒီသူကမျက်စိတဲဘူးတယ်တော်လေးကိုဆက်ရှင်းနေတဲ့မျက်စိဒုက္ခပေးနေတယ
်ဘယ်လိုဒုက္ခပေးတာပါလဲရှင
်ဘာလို့ဒုက္ခပေးလဲဆိုသူအက်ကာလီကျွန်တော် acid နဲ့မျက်စိကဘာအသိမဖြစ်တဲ့ပေမဲ့အက်ကာလီနဲ့ ठी ဆက်တော့ဆက်ပြာလေးဒီတိုင်းမှာဆက်ပြာလေးကျွန်တော်တို့ဟိုကလို့ရဆက်တာမျက်စိဆက်တာဆက်ပြာရဲ့အက်ကာလီကြောင့်ဒါကြောင့်ဒီအက်ကာလီကမျက်စိကိုဆက်တယ်နောက်တော့ဒီကအသားတွေကိုဒုက္ခပေးနေတယ်ဒါလေးကိုသတိစားတော့လောက်လျှောက်ရင်တော့ရပါလေ သူကတော့သွေးထဲဝင်နေရှူလိုက်တယ်ဟိုကင်ဆာဖြစ်နေတဲ့ကြောက်ကထိတယ်ဗျာညာနည်းနည်းပါရှိပါဒါပေမဲ့အဲ့တော့ဗျာနေ့တိုင်း expose လုပ်နေတယ်နေ့တိုင်းထိတွေ့နေတယ်အမိုနီယာစိုက်မှာလုပ်နေတယ်ကနည်းနည်းသတိထားမှဖြစ်ကြံတဲ့လူကသိမဖြစ်ပါဘူးအဲ့ဒီအမိုနီယာကလူတိုင်းမှာလည်းရှိပါတယ်ငါးတွေမှာလည်းရှိတယ်ကျွန်တော်စားတဲ့ငါးတွေမှာဆိုယူရီးယားတွေမပိပေါ်ပေါ်မှာဒီမှာအဲ့မှာအများကြီးပါတယ်အဲ့ဒါပြီးရင်ကျွန်တော်တို့ကကိုယ်ခန္ဓာအမိုနီယာခြေဖြတ်ပြောနော်ဒီယူရီးစီးကနေတော့တစ်ဆင့်ထွက်သွားပါတယ်ဒါအားလည်းအများကြီးမရှိပါဘူးသို့တော့ဒီလိုမျိုးယူစိတ်မှုအတွက်ကိုဒီ safety ကအများနဲ့သတိထားပါလိမ့်အရင်ခက်ကအမိုနီယာကိုကျွန်တော်တို့ကရေခဲစစ်တာပါနောက်ပိုင်းကျတော့ရေကန်းစစ်တာဆိုအိမ်ထဲမှာရှိတော့မိုးလျာသူကလည်းလည်းစားတယ်သူကကိုရက်စစ်ဖြစ်တယ်အသားရည်ကြီးစားတဲ့လူပဲတန်နေပါလေစားတယ်အဲ့တော့မစားနိုင်တဲ့ plastic တူတော့ရှိတာပေါ့ဒါပေမဲ့မစားဘဲနဲ့စားရင်ပေါက်ပေါက်ရင်ရေကန်းစစ်တာကပေါက်လို့ဆိုအိမ်ထဲမှာအမေရိကန်လိုအင်္ဂလန်လိုလိုကျတော့အိမ်ထဲကလုံးနေတာပဲအဲ့ဒီအငွေရောက်လာဆိုအနားရောက်လာဆိုဒုက္ခရောက်တယ်သူတို့ဘလုံးကမခံစားနိုင်ဘူးဒါကြောင့်နောက်ပိုင်းကျတော့အမိုးလျာအစား free young ကိုသုံးလာတယ်။အဲ့ဒီကောင်ကိုသုံးတော့ဘာမှအနားမရှိဘူး။သူလည်းဒုက္ခမပေးဘူး။စားလည်းမစားဘူး။အင်းနာဖြစ်တယ်။အမှန်တကယ်ကောင်းတယ်။သို့တော့သူလည်းစိတ်ယုံမှထွက်ထုတ်အချိန်ကြာလို့အပြင်ပြစ်ပြစ်လေပေါ်ရောက်လာရင်သူကလည်းအပြင်ကိုတက်သွား။ဒေထဲကိုရောက်ပြီးရင်သူကအိုဆုံးထွာထိရောက်တော့အိုဆုံးထွာကိုဖျက်ဆီးတော့တာ။အဲ့တော့ကဘာမှအိုဆုံးထွာပေါက်တယ်။အိုဆုံးထွာပေါက်တယ်ဆိုတာ။အဲ့ဒီ free young ရောက်ဖြစ်တယ်။အဲကြောင့် free young ကဒါပါဝင်ပေါ်ဝင်ချင်ကိုပြည့်စည်စေတယ်ဒုက္ခပြီးရဆို free young ကိုချုပ်ရပိတ်တယ်ဒါပေမဲ့သူတို့အမျိုးမျိုးပြောင်းတော့လုပ်ကြတယ်သူကောင်းလည်း outside အကြီးကိုတော့လုပ်ကြအဲ့တော့အကြီးကလည်းအွေးပြောင်းဖို့လွယ်တဲ့ဟာပေါ့အဲ့ဒါကအေးကန်းလုပ်လို့ရတယ်ပြည့်စည်တယ်အမိုးနီယာကတော့သူကတော့အခြေခံကြဆုံးဖြစ်တယ်ပြောအမိုးနီယာပဲပြန်သုံးဖို့အများစိတ်ကူးနေကြတော့ပေါ့ဒီတော့အမိုးနီယာအန္တရာယ်မရှိအောင်ဘာတွေလုပ်ကြမလဲဆိုတော့ဆက်ပြီးတော့သူတို့သူတည်တနာလဲလုပ်ကြည့်ကြပါလေကျွန်တော်တို့စိတ်ပိုင်းပညာရှင်တွေကဒါတွေကိုအကောင်းဆုံးဖြစ်အောင်ဘယ်လိုကြိုးစားမလဲဆိုတာလုပ်ကြပြီမဲ့တစ်ခုကအကောင်းဆုံးပဲနောက်တစ်ခုကပြတ်တာတွေလည်းရှိတတ်ပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့လေဒီသတင်းပတ်တဲ့စိတ်ပိုင်းနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ကြရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတက်လှည့်ပြောပြပေးပါမယ်ရှင်။အာနာသိမြမစစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနအတိုင်းအမြန်ပုဂ္ဂိုလ်ဒဲရက်ရှူလီက VUE ကိုထက်လောင်းတီးပြပြောပါတယ်။ကျွန်တော်တို့ရဲ့အနေထားကအပြောင်းလဲမရှိဘူးဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်အနေထားမဟုတ်ဘူးစစ်ကောင်စီကသူတို့တရားဝင်ဖြစ်ဖို့အတွက်ကြိုးစားနေတာသူတို့ခင်းထားတဲ့လမ်းကြောင်းဟာအဆင်ပြေတယ်ဆိုတာကိုပြဖို့လုပ်နေတယ်ဆိုတာကိုပဲမြင်ပါတယ်လို့နိုင်ငံခြားရေးဌာနအတိုင်းအမြန်ရှူလီက VOA မြန်မာဌာနနဲ့တိတန့်တွေ့ဆုံမေးမြန်းတဲ့အချိန်မှာပြောဆိုသွားခဲ့တာပါရှင်မြန်မာပါဝင်ကမ္ဘာတဝန်းနိုင်ငံရေးစီရေးပြပခါတွေကြောင့်ဥယင်စုခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရအောင်တာမန်ဒီအမေရိကန်နိုင်ငံသားတွေဒါမှမဟုတ်ရင်လည်းဒီ Green Card အမြဲတမ်းနေထိုင်ခွင့်ရထားသူတွေကနေပြီးတော့ sponsor လို့တာဝန်ခံခေါ်ယူနိုင်တဲ့အစီအစဉ်သစ်ကိုအမေရိကန်နိုင်ငံသားရဲ့ဌာနကမနေ့ကကျင်းပပါတယ်။ပုံမှန်အဖြစ်ဒုက္ခသည်တွေကိုဒီအစိုးရနဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေချိတ်ဆက်ပြီးအခြေချနေထိုင်လို့ရအောင်စီစဉ်ပေးလေရှိပေမဲ့လို့အခုအစီအစဉ်သစ်အရဒီတာမန်အမေရိကန်ပြည်သူ9ယောက်နဲ့အထက်စုပေါင်းပြီးတော့ဒုက္ခသည်တွေကိုခေါ်ယူလို့ရမှာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်အဆင့်တရားဝင်လွှတ်ဝတ်မှတ်တမ်းတချို့သူ့ရုံးခန်းနဲ့နေအိမ်မှာတွေ့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တခြားဟိုနေရာဒီနေရာတွေမှာရောက်နေတာမျိုးမဟုတ်တဲ့အကြောင်းနဲ့အခုကိစ္စအတွက်သူနောင်တရရစရာမရှိပါဘူးလို့မင်းကရှင်းလင်းပြောဆိုပါတယ်။မှတ်တမ်းတွေကိုတွေ့တွေ့ချင်းမှာပဲတရားရေးဌာနနဲ့အမျိုးသားမော်ကွန်တိုက်ကိုချက်ချင်းလွှဲပြောင်းပေးခဲ့တဲ့အကြောင်းနဲ့သူ့ဘက်ကအပြည့်ဝပူးပေါင်းလှုပ်ဆောင်နေပြီးဒီကိစ္စကိုအမြန်ဆုံးဖြေရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ရှင်။ 2023ခုနှစ်ဇန်နဝါရီလ20ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂမ်ချန်နဲ့ PJ အလျက်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်
This program has come to you from the Voice of America, Washington.